Welcome to the Voice of America in Burmese.
မင်္ဂလာညညပါခင်ဗျာ VOA မြန်မာတိုင်း2018ခုနှစ်နိုဝင်ဘာလ17ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းမီတာ25 32 51နဲ့လိုင်းလမ်းမီတာ190ရူကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျမတင်ကြီးထိုက်ပါရှင်ကိုရန်နိုင်တဲ့အတူသတင်းတွေကိုကြီးညာမှာပါပထမကဘာစစ်ဆုံးသက်တဲ့ရာပြည့်အခမ်းအနားကိုပြင်သစ်မှာကျင်းပနေပြီးကဘာခေါင်းဆောင်တွေတက်ရောက်နေကြပါတယ်ရိုဟင်ဂျာတွေကိုပြန်လည်ခံဖို့မြန်မာဘက်ကတော့အဆင်နဲ့ရှိနေပြီလို့ဒီကနေ့မှပဲပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာနိုဝင်ဘာ15ရက်နေ့မှာစတင်မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာတော့
ကျွန်တော်တို့အဓိကကြီးပါမှုစုတွေကကိုယ်စားလှယ်တွေနဲ့ကျွန်တော်တို့တွေ့ကြရပါတယ်။ဒါပြင်ကျွန်တော်အနေနဲ့ဒီခုနဒီကြားစခန်းပေါ်
နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းပြောခွင့်ရသူဦးမြင့်သူပြောကြားသွားတာပါ။သတင်းလေးပြီးမှတင်ဆက်ဖို့ရှိပါတယ်။ဒီကြောင့်နဲ့အတူမြန်မာရေးရာဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာထလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ။
နိုဝင်ဘာလ17ရက်နေ့17နာရီအချိန်ဟာဆိုရင်ပထမကဘာစစ်ကိုအဆုံးသတ်ခဲ့တာနှစ်ပေါင်း100တိတိပြည့်ခဲ့ပြီဖြစ်ပါတယ်။စစ်အတွင်းသေဆုံးခဲ့ရသူလူသန်းပေါင်းများစွာကိုအောက်မေ့သတိရတဲ့အနေနဲ့နိုင်ငံပေါင်း80ကခေါင်းဆောင်တွေပြင်သစ်နိုင်ငံ RDTM မုတ်ဦးမှာစုစည်းခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့နောက်ဆုံးမှရောက်လာကြပါတယ်။ကောင်းဆောင်ထူတို့လက်ဆွဲနှုတ်ဆက်ခဲ့ကြပြီးအမေရိကန်သမ္မတထရန့်ကအဆင်ပြေလားလို့နှုတ်ဆက်တာကိုရုရှားသမ္မတကလက်မထောင်ပြီးတုံ့ပြန်ခဲ့ပါတယ်။ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်ကအညာထရစစ်သည်များဗိမာန်မှာထာဝရမိတိုင်ကိုထွန်းညှိပါတယ်။နိုင်ငံအတွက်အသက်ဆွန့်ခဲ့တဲ့ပြင်သစ်စစ်သည်တဦးလဲလျောင်းနားနေရလို့ရေးထိုးထားတဲ့ဗိမာန်မှာညတိုင်းမိတိုင်အသစ်ကိုထွန်းညှိတာပါ။လွန်ခဲ့တဲ့နှစ်ပေါင်း100တုန်းကဥရောပမှာ၄နှစ်ကြာစစ်ပွဲတွင်အသက်ဆုံးခဲ့ကြရတာတွေကိုပြင်သစ်သမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ဒီကနေ့တနင်္ဂနွေနေ့ညနေခင်းမှာတော့ပြင်သစ်သမ္မတကငြိမ်းချမ်းရေးဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။ဒီခဏကိုတော့သမ္မတထရန့်မတက်ပါဘူး။ရုရှားသမ္မတပူတင်လည်းမတက်ဘူးလို့ခန့်မှန်းရပါတယ်။မွေးရည်တွေထဲမှာကျင်းပခဲ့တဲ့ဒီကနေ့အခမ်းအနားမှာတော့တယောဂီတပညာရှင်ယိုယိုမာအာဖရိကတိုက်ဘန်နင်နိုင်ငံသူတေးရေးတေးဆိုအင်္ဂလိပ်ခေဂျိုတို့လည်းပါဝင်ခဲ့ကြပါတယ်ပထမကဘာစစ်အတွင်းတိုက်ခိုက်ခဲ့ကြတဲ့စစ်တီတွေထဲမှာတော့အသက်ရှင်လျက်ရှိနေသူမရှိတော့ပါဘူးဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်ပေါင်းတရာဒီကနေ့ဒီအချိန်ပထမကဘာစစ်အတွင်းရှေ့တန်းစစ်မြေပြင်မှာစစ်တီတွေရေးသားခဲ့ကြတဲ့ပေးစာတွေကိုအထက်တန်းကျောင်းသားတွေကဖတ်ကြားခဲ့ကြပါတယ်အမေရိကန်စစ်တပ်ကဗိုလ်ကြီးချားလ်စ်နော်မင်တန်ရေးသားထားတဲ့စာထဲမှာတော့စစ်သားတွေကပြင်သစ်မိန်းကလေးတွေကိုဖတ်ထားကြတယ်။တချို့ကတော့ရည်နေကြတယ်။မိန်းကလေးတွေကစစ်သားတွေကိုအနမ်းပေးပြီးနှုတ်ဆက်ကြတယ်။ကဘာပေါ်မှာသူ့အနေချင်းဆုံးနေရပါလို့ရေးသားထားပါတယ်။ပြင်သစ်ချီလင်တပ်သားအယ်ဖက်ရိုမင်ဂူရက်ကတော့အမြောက်ဆန်တွေတနက်ကြီးစံနေဝဲပြန်နေတာတွေနောက်ဆုံးမှာတော့ပြီးဆုံးသွားပါပြီလို့ရေးသားထားပါတယ်။အမေရိကန်သမ္မတထရန့်ကတော့ပြင်သစ်နိုင်ငံပါရီမြို့ပြင်ကအမေရိကန်သင်းကျိုင်းကိုမနစ်စနေနေ့ကသွားမဲ့အစီအစဉ်ကိုယာသည်ဥတုကြောင့်ဖျက်ခဲ့ပါတယ်။ဒါပေမဲ့မိုးအုံပြီးယာသည်ဥတုမကောင်းတဲ့အချက်ကပဲအင်ပီရိုအရာရှိချုပ်ဗိုလ်ချုပ်ကြီးဂျွန်ကယ်လီနဲ့အမေရိကန်ပူးရဲဆေးဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဂျိုးဒန်ဖို့တို့ကတော့အမေရိကန်သင်းကျိုင်းနဲ့အောက်မေ့ပွဲနေရာကိုသွားရောက်ပြီးအဲ့ဒီမှာမြုပ်နှံထားသူ2300နီးပါးတို့ကိုဂါရဝပြုခဲ့ကြပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ချွမ်းနေတဲ့တော်မီကိုငြိမ်းသက်နိုင်ဖို့ပြည်နယ်မိသက်တပ်ဖွဲ့ဝင်တွေအပူလပြင်းနဲ့ချိုးဖောက်နေကြပါတယ်။ဒီနယ်တော်မီလောင်ချွမ်းမှုဟာအဆိုးဆုံးနေတဲ့ကတစ်ခုဖြစ်ပြီးတော့ဒီတော်မီကိုသိမ့်မကြခင်အချိန်တည်းမှာငြိမ်းသက်နိုင်ဖို့အနေထားမရှိဘူးလို့လည်းအမျိုးသားမိုးလေဝသဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကမီလောင်ချွမ်းမှုတွင်သေဆုံးသူရုပ်အလောင်း14လောင်းကိုစနေနေ့ကထပ်မံတွေ့ရှိခဲ့တယ်လို့အာနာပိုင်းကပြောပါတယ်။ဒါကြောင့် Paradise မြို့ကသေဆုံးသူရေအတွက်ဟာအခုဆိုရင်23လောက်ရှိသွားပြီဖြစ်တယ်လို့ခရိုင်ရဲအရာရှိကစနေနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်။စောပိုင်းကတော့ California ပြည်နယ်တောင်ပိုင်းမာလဘူးမြို့မှာတော်မီလောင်ချွမ်းမှုကြောင့်အိမ်မှာနေထိုင်သူတွေကိုဘေးလျော်ကိုရှေ့ပြောင်းခဲ့ရပြီးတော့ဒီမီလောင်ချွမ်းမှုအတွင်းလူနှစ်ဦးကားထဲမှာသေဆုံးခဲ့ပါတယ်။ဒါကြောင့် California ပြည်နယ်ကမီလောင်ချွမ်းမှုအတွင်းမှာ25ယောက်ထပ်မံနေသေဆုံးခဲ့ပြီလည်းဖြစ်ပါတယ်။ မရိကန်သမ္မတတော်ထရမ့်ကတော့အခုလိုမိလောင်ကြောတာနဲ့ပတ်သက်ပြီးတော့ကယ်လီဖိုးနီးယားအာဏာပိုင်တွေကိုမနေ့စနေနေ့ကရောဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာပါ Twitter ကနေပြည်တင်ပြောဆိုထားပါတယ်အခုလိုမိလောင်ကြောတာဟာတက်တော်တွေကိုတေချာထိမ့်သိမ်းမဆောင်ရှောက်နိုင်လို့ဖြစ်ရတာဖြစ်တယ်ဆိုပြီးပြည်ထောင်စုအစိုးရကအခုညီပေးမဲ့ငွေတွေကိုလည်းမပေးဘဲနေသွားနိုင်တယ်လို့ချိန်ကြောက်ထားပါတယ်ဒါပေမဲ့ကယ်လီဖိုးနီးယားပြည်နယ်မှာမိုးခေါင်တာကိုတော့သမ္မတထရမ့်ကထည့်သွင်းပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ
ရိုဟင်ဂျာရီဌာနပြန်ရေးအတွက်မြန်မာဘက်ကအစင်းနဲ့ရှိနေပြီလို့ဒီခေတ်မှာပြောဆိုလိုက်ပါတယ်။ဒါပေမဲ့တကယ်တမ်းလက်တွေ့ဌာနပြန်ရေးကတော့ဘင်္ဂလားဒေ့ရှ်ဘက်ကလက်တွေ့ဆက်လုပ်မှဖြစ်မယ်လို့လည်းပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကပထမဆုံးအထုပ်ဌာနပြန်ရေးလုပ်ငန်းစဉ်ကိုလာမယ့်ကြာသပတေးနေ့နိုဝင်ဘာလ15ရက်နေ့မှာစတင်မှာပါ။ပထမအထုပ်ဌာနပြန်မဲ့လူပေါင်း 1,250 ယောက်ထဲကနေတရက်ကိုလူပေါင်း150လုံးနဲ့15ရက်ကြာလက်ခံရေးလုပ်ငန်းစဉ်ကိုဆောင်ရွက်မယ်လို့မြန်မာအစိုးရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဌာနပြန်လာမဲ့သူတွေကိုမောင်တော်မြို့နယ်ငခုရနဲ့တောင်ပြိုလက်ဝဲမြို့တို့မှာလက်ခံမှာဖြစ်ပြီးအဲ့ဒီနောက်မှာတော့လှဖိုးခေါင်ဂျားစခန်းမှာတလထားရှိမှာဖြစ်ပါတယ်။နေထိုင်စဉ်အတွင်းလိုအပ်တဲ့စားနပ်ရိက္ခာစမှာရေးဆောင်ရှောက်မှုအလုံးကိုမြန်မာဘက်ကစီစဉ်မယ်လို့ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဌာနပြန်လာမဲ့သူတွေထဲမှာအကျန်းဖက်သမားတွေပါမပါစီစစ်ဖို့နဲ့ပါလာရင်လည်းအရေးယူမယ်လို့ပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးကလည်းပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်အရဒီနှစ်အစောပိုင်းတုန်းကပထမဆုံးဌာနပြန်ရေးစဖို့စီစဉ်ခဲ့ကြပေမဲ့မစနိုင်ခဲ့ကြပါဘူး။ဒီသတင်းပတ်အတွင်းစမဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကိုလည်းကုလသမဂ္ဂဘက်ကစိုးရိမ်ကြောင်းပြောဆိုထားသလိုဒီလုပ်ငန်းစဉ်ကိုစိုက်ငံ့ဖို့ကိုပါတိုက်တွန်းနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်အများစုကတော့သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်ပြုဖို့နိုင်ငံသားဖြစ်ခွင့်ပေးမှဌာနပြန်နိုင်မယ်လို့ပြောဆိုနေကြတာပါ။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအသိအမှတ်မပြုသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းဥပဒေအတိုင်းပဲဆောင်ရွက်ရမယ်လို့ပြောဆိုထားပါတယ်ရှင်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီရှန်လွန်ရဲ့ဖိတ်ကြားချက်နဲ့စင်ကာပူကိုတွားအောင်မှာဖြစ်ပြီးတော့33ညမြောက်အာဆီယံထိပ်သီးစည်းဝေးကိုပါတက်အောင်မှာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့စင်ကာပူ၄ရက်ကြာခီးစဉ်ကိုတွန်းလှန်နေမှာစတင်မှာဖြစ်ပြီးအာဆီယံထိပ်သီးစည်းဝေးနဲ့အချိန်20မြောက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အစည်းအဝေးတွေကိုတက်အောင်မှာဖြစ်ပါတယ်။ဒီစည်းဝေးတွေမှာဒေါက်တာဆန်းစုကြည်ကကမ္ဘာကောင်းဆောင်တွေကိုမိန့်ခွန်းပြောကြားဖို့ရှိပြီးတော့ဒီမိန့်ခွန်းထဲမှာပူးပေါင်းဆောင်ရွက်ရေးဆိုင်ရာကွန်ရီနဲ့ယင်းနှိမ့်နယ်မှုဆိုင်ရာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထည့်သွင်းပြောကြားဖို့ရှိတယ်လို့နိုင်ငံရေးဌာနလက်အောက်ကမြန်မာဆိုင်ရာအာဆီယံဌာနရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြပါရယ်စင်ကူထိပ်သီးအစည်းအဝေးကိုတော့အာဆီယံ10နိုင်ငံခေါင်းဆောင်တွေပြင်ဒေသတွင်းကတရုတ်ဂျပန်တောင်ကိုရီးယားရုရှားအမေရိကန်ဩစတြေးလျနဲ့အိန္ဒိယနိုင်ငံတွေကခေါင်းဆောင်တွေပါတက်အောင်ဖြစ်ကြောင်းစင်ကူဝန်ကြီးချုပ်ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်ခင်ဗျာ
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျ။
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရုရှားတို့ထောက်ပံ့ထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာဒေသဆိုင်ရာအစိုးရခေါင်းဆောင်တွေကိုဒီကနေ့တနင်္ဂနွေနေ့မှာမဲပေးရွေးချယ်ခဲ့ကြပါတယ်။ဒီရွေးကောက်ပွဲတွေကျင်းပတဲ့အပေါ်ယူကရိန်း၊အမေရိကန်နဲ့ဥရောပသမဂ္ဂတို့ကကန့်ကွက်ရှုတ်ချပါတယ်။ရွေးကောက်ပွဲကတရားဥပဒေနဲ့မညီတရားမဝင်ဖြစ်ပြီးအတိအမှတ်ပြုမှလည်းမဟုတ်ဘူးလို့ဥရောပသမ္မတဘက်ကသတ်မှတ်တဲ့အကြောင်း EU နိုင်ငံခြားရေးရာမူဝါဒရေးကြီးကဲဖက်ဒရီကာမိုဂါရီနီကပြောပါတယ်ဒီရွေးကောက်ပွဲတွေကဟာသတစ်ခုလို့ပဲလို့ယူကရိန်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကတ်ဘိုကာကပြောပါတယ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကို2014ခုနှစ်မှာရုရှားတို့ကျူးကျော်သိမ်းပိုက်ပြီးယူကရိန်းအရှေ့ပိုင်းဒေသကတပုံတွေကိုလည်းထောက်ပံ့ပေးနေတာဖြစ်ပါတယ်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းမှာအီဘိုလာရောဂါဖြစ်ပွားခဲ့တာကြောင့်လူ100ကျော်သေဆုံးသွားခဲ့ပါတယ်။ပြီးခဲ့တဲ့ဩဂတ်လကအီဘိုလာရောဂါဖြစ်ပွားခြင်းကစပြီးတော့ရောဂါဖြစ်ပွားသူဦးရေဟာ300လောက်ရှိတယ်ဆိုတော့ကိုတီးပြုတ်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီထဲကထပ်ဝက်လောက်ဟာမြောက်ခီဘူးပြည်နယ်ကလူ700လောက်နေထိုင်တဲ့ဘန်နီမြို့မှာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါ့အပြင်အခုအီဘိုလာဖြစ်ပွားနေတဲ့နေရာဟာလက်နက်ကိုင်အဖွဲ့ဒါဇင်နဲ့ချီပြီးတော့လှုပ်ရှားနေတဲ့ဒေသတွေမှာဖြစ်ပွားနေတာပါ။ဒီဘောလယောဂါဖြစ်ခြင်းကစပြီးတော့ကုညီပေးအဖွဲ့တွေဟာသူတို့ရဲ့လုပ်ငန်းတွေကိုအချိန်ဟုန်လျှော့ချတာတွေရပ်ဆိုင်တာတွေမကြာခဏဆိုသလို လုပ်ခဲ့ရပါတယ်။ Ebola ရောဂါပိုးကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာ1986ခုနှစ်ကပထမဆုံးကျင်းစတဲ့တွေ့ရှိခဲ့ရဖြစ်ပြီးတော့အခုဒီချိန်ဖြစ်ပေါ်တာဆိုရင်10ချိန်မြောက်ဖြစ်ပါတယ်ခင်ဗျာ
။ Brazil နိုင်ငံမှာမိုးအကြီးအကျယ်ရွာသွန်းခဲ့တာကြောင့်Rio de Janeiro မြို့နားမှာစနေနေ့အစောပိုင်းကမြေပြိုကျပြီးလူ10ယောက်သေဆုံး11ဦးဒဏ်ရာရပါတယ်။ဒါအပြင်4ယောက်ထပ်မင်းပျောက်ဆုံးနေတယ်လို့ဘရာဇီးအာဏာပိုင်တွေကပြောပါတယ်။ဒီမြေပြိုကျမှုဟာ Rio မြို့အပြင်ဘက်က Niti Rai မှာဖြစ်ခဲ့တာဖြစ်ပြီး Rio မြို့ရဲ့အရက်သားကာကွယ်စောင့်ရှောက်ရေးဌာနအကြီးအကဲ Roberto Robade ကGlobal ရုပ်သံဌာနကိုပြောပါတယ်။နှစ်ရက်ကြာမိုးအကြီးအကျယ်ရွာသွန်းခဲ့တာကြောင့် Niti Rai မှာအရေးပေါ်အခြေအနေကြီးညာခဲ့ရတယ်လို့လည်းသူကပြောဆိုပါတယ်ရှင
်။ပထမကဘာစစ်ဆုံးသက်ချင်းရာပြည့်အခမ်းအနားကျင်းပနေတဲ့ပြည်ထောင်နိုင်ငံရှောင်းဇလီစေးမှာအပေါ်ပိုင်းဝလစ်ဆလင်နဲ့ဆန္ဒပြကြတဲ့အမျိုးသမီးနှုတ်ကိုရဲကဖမ်းဆီးလိုက်ပါတယ်။ဒီထဲကအမျိုးသမီးတူကတော့ American သမ္မတဒေါနယ်ထရန့်ရဲ့ Garden နဲ့မီတာအနည်းငယ်အတွင်းမှာအဖမ်းခံခဲ့ရတာပါ။အဲ့ဒီမျိုးသမီးကသူ့ယင်ဘက်မှာအတူရောင်ငင်းငယ်ရေးသမားတွေလို့ရေးသားထားပါတယ်။ဘာရီမျိုးအခြေဆိုင်အစွန်းရောက်မျိုးသမီးရေးအလုရှာမှုအဖွဲ့ဖင်မန်အဖွဲ့ကဆန္ဒပြတာကိုသူတို့လုပ်တဲ့သဘောမျိုးပြောထားပါတယ်ခင်ဗျာ။ Direct from Washington The Voice
of America VOA ထိတိုင်းအောင်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့တင်းချီတဲ့ဒုက္ခသည်တွေက2000ကိုပထမဆုံးအတုံအနေနဲ့မြန်မာနိုင်ငံဘက်ကိုရှေ့လာမဲ့သတင်းပတ်ထဲမှာပဲပြန်လဲလက်ခံဖို့ရှိနေပါတယ်။ဒီနေ့ကိုလူဦးရေ150နီးပါးလက်ခံနိုင်ဖို့ပြင်ဆင်ထားပြီး10ရက်ကျော်ကြာလက်ခံနိုင်ဖို့စီစဉ်ထားတယ်လို့မြန်မာအစိုးရကပြောပါတယ်။ပြန်လဲလက်ခံရေးအပိုင်းမှာလူညုံရေးအရအကြမ်းဖက်သမားတွေမပါလာနိုင်အောင်တရားစီစစ်သွားဖို့ရှိသလိုပြန်လာမဲ့သူတွေနဲ့ဌာနေတိုင်းသားတွေကြားစိုးရိမ်မှုမဖြစ်ရအောင်လူမှုအဖွဲ့အစည်းတွေနဲ့ညှိနှိုင်းလှုပ်ဆောင်ထားတယ်လို့လည်းအစိုးရကပြောပါတယ် VOA သတင်းနောက်မမေခရန်ကုန်မြို့ကနေသတင်းပေးပို့လာတာပါ
ဒီကနေ့ရန်ကုန်တိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးရုံးမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပါဆက်စချင်းပြန်လည်ဝင်ရောက်လာသူတွေကိုငခုရနဲ့တောင်ပြိုလက်ဝဲမှာစတင်လက်ခံမှာဖြစ်ပြီးအဲ့ဒီနောက်မှာတော့လှဖိုးကောင်ဂျာဆက်ခန်းမှာသူတို့နေနေတိစောက်ပြီးဒီအထိထားသွားမှာပါဒီလိုထားတဲ့နေရာမှာစံစီစားနဲ့ကျန်းမာရေးထောက်ပံ့မှုတွေပေးသွားမယ်လို့ဆိုပါတယ်ထောက်ပံ့မှုတွေကအစီအစဉ်တစ်ခုကိုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပြသွားတာပါ
ကျွန်တော်ကကစံစီစားပဲဒီဘုတ်လောင်စာတော့စအကုန်ထုတ်ပေးရတာကတလားလားပေးရတဲ့ဒီကိုဒီနေ့ကိုတယောက်ထောက်အောင်နဲ့အစိမ့်အစိုးသာငါစားတဲ့ပြင်ဒါလေးတွေကိုယူရအောင်ဒါအောင်လေးဝေးလေတက်တက်ကိုဖက်ပေးမှာဖြစ်ပါတယ်အဲ့လိုနည်းနဲ့ဈေးဝယ်လို့ဝယ်အောင်နဲ့ဒီဘောင်းဘောဒိတာအနေကြီးများနေတော့ဒါရောက်ပြီးတော့ဆိုင်ဖွင့်ဖို့ပဲလေစီစဉ်ထားပြီးသားဖြစ်ပါတယ်ဒါလည်းဈေးလေးလေးညားမှာပြောင်းမှာဖြစ်ပါတယ်ဒီရေကလည်းရရှိနေဖြစ်ပါတယ်ဒီအတိုင်းမှာဒါတော့လူအပ်ရင်အခုဒီဆက်ကတုံးစီးထားပြီးတော့ဒီလူအပ်တဲ့ဒီကိုလည်းဖတ်ပြီးတော့ဖတ်ဖို့ဆောင်ရည်နေ
အခုလိုပြန်ဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကပြင်ဆင်နေကြတာဖြစ်ပေမဲ့လို့ပြန်လာရမယ့်စည်ရင်းဝင်ဒုက္ခသည်တွေအနေနဲ့မြန်မာအစိုးရဘက်ကထုတ်ပြန်ချက်တွေရှင်းရှင်းလင်းလင်းမသိတာကြောင့်ပြန်လာရဖို့အခက်တွေ့နေတယ်လို့လည်းဆိုကြပါတယ်။ဒီအပြင်မြန်မာနိုင်ငံဘက်ကခိုင်မာတဲ့ဘဝအာမခံချက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့အခွင့်အရေးစတာတွေပေးဖို့အဆင်သင့်မဖြစ်သေးတဲ့အတွက်ဒီအစီအစဉ်ကိုချက်ချင်းဆိုင်ငံ့ပေးဖို့နိုင်ငံတကာနဲ့လူ့အခွင့်အရေးအဖွဲ့တွေကလည်းတောင်းဆိုနေကြတာတွေရှိပါတယ်။ဒီပေါ်မြန်မာအစိုးရဘက်ကတော့ငြင်းဆန်လိုက်ပြီးပြန်လာမဲ့သူတွေကိုတိကျတဲ့သတင်းအချက်လက်တွေပေးပို့ထားသလိုရှင်းလင်းတင်ပြမှုအစဉ်အဆက်ကိုလည်းလုပ်ခဲ့ပြီးဖြစ်တယ်လို့ဒုက္ခသည်တွေကိုကိုယ်တိုင်တွားရောက်ရှင်းလင်းခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကအခုလိုပြောပြပါဗျာ
ကျွန်တော်တို့အဓိကကြီးရောအုပ်စုတွေကကိုယ်စားလှယ်တွေနဲ့ကျွန်တော်တို့တွေ့ကြရပါတယ်ဒါအပြင်ကျွန်တော်အနေနဲ့ဒီခုနဒီကြားစခန်းပေါ်ကျွန်တော်တို့ပညာရေးကျန်းမာရေးနဲ့ပတ်သက်တဲ့အချက်လက်တွေအားလုံးကိုကျွန်တော်ဖနိုင်းရှိနေတင်ပါပြီးတော့သိစေချင်ပါရှင်းပြပါရယ်အဓိကကျွန်တော်တို့ပေးတင်တဲ့ message ကသူတို့ဘာသာစကားနဲ့ပေးထားတဲ့ message ပါဆိုတော့ဒါတော့ကျွန်တော်တို့သူတို့အဓိကနားလည်တယ်ကျွန်တော်တို့ရှင်းပြထောက်ထားနေတယ်ကျွန်တော်တို့ပြီးခဲ့တယ်ဖြစ်ပါ
တယ်တစ်ဖက်ကပြန်လဲဝင်ရောက်လာမဲ့သူတွေကြားမှာအခုလိုစိုးရိမ်မှုတွေရှိနေတယ်လို့ဌာနေတိုင်းရင်းသားတွေကြားမှာလည်းစိုးရိမ်မှုတွေကရှိနေပါတယ်ဒါနဲ့ပတ်သက်လို့ဘလို့အဖြေရှင်းဖြေရှားသွားမလဲဆိုတဲ့အပေါ်ဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့
လူမှုသားတာကဖြစ်တယ်ဒါရေရှည်လုံးဝမဲ့ကျွန်တော်ဖြစ်ပေမဲ့ကျွန်တော်အခုချိန်မှာပါအားသာကွန်ဆက်ကျွန်တော်စောင့်နေပါတယ်ရေရှည်ပြက်လက်ဆက် ဒါအတွက်ကိုကျွန်တော် dialogue တွေ between ကျွန်တော်တို့ဒီ administrative state အချုပ်အခြာတွေနဲ့ဟိုလူမှုဖွဲ့စည်းဘုစနေဖွဲ့စည်းတခိုင်းမစင်ဘူးောင်းကျွန်တော်တို့ administrator ဆက်တဲ့ဒီလိုမျိုး dialogue တွေအမျိုးစုံစောင့်ဆောင်ရုပ်တွေပါလေကျွန်တော်ရဲ့အစိုးရရဲ့ကျွန်တော်ရဲ့ဘီနာရီအားလုံးဘူးောင်းပြောလေ social cohesion အတွက်ကျွန်တော်ပြည်နယ်အစိုးရပြည်အောင်အစိုးရတော်တော်ကိုယ်စီလည်းများအားလုံးပေါင်းဆောင်ရပြီးတော့ကျွန်တော်ဆိုရှယ်ကိုဟီရှင်းလူမှုသာသနာဖြည့်ရေးရေးရှိဆောင်ရွက်နေတာဖြစ်ပါ
လုံးလုံးရေးပိုင်းနဲ့ပတ်သက်လို့ပြန်လည်ဝင်ရောက်လာသူတွေချာမှာအကျန်းဖတ်သမားတွေပါဝင်လာတာမျိုးမရှိအောင်စီစစ်ဆောင်ရွက်မှုတွေကိုတင်းကျပ်စွာလုပ်သွားမယ်လို့ပြည်ရေးဘက်ကဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လာမဲ့မွတ်စလင်ဒုက္ခသည်တွေကိုနိုင်ငံသားစီစစ်မှုတပ်တွေကန်ကပ်ပြား NVC ကပ်တွေထုတ်ပေးမှာဖြစ်ပြီးဒုက္ခသည်တွေဟာ1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ရှောက်ထားနိုင်မှာဖြစ်ပါတယ်ဒီလူတွေကိုမောင်နှောဒေတာမှာလွတ်လပ်စွာတော်လာခွင့်ပေးမယ်လို့လည်းအစိုးရကပြောပါတယ်လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကစီစစ်ဖို့လူရည် 2,000 ကျော်ထပ်မံပေးပို့ထားတယ်လို့လည်းဆိုပါတယ်ရှင
် VOA သတင်းတော်မမ်မီခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာရေးအားဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပါတော့မယ်အနေရကင်းကင်းနဲ့အာဂါသခီးစဉ်တွေသွားလာနိုင်အောင်တီထွင်ကြံစသူတွေကို NASA က Silver Snoopy Award ချီးမြှင့်တာမှာ2018အတွက်ဂလန်သုတေသနဌာနကမြန်မာသိပ္ပံပညာရှင်တူဖြစ်တဲ့ဒေါက်တာပဒေတာတင်ကိုပေးအပ်ခဲ့ပါတယ်။စုမီယူကင်ရပ်ပိုင်းအတွင်း Washington DC ကိုရောက်လာခိုင်မှာဒေါက်တာပဒေတာတင်ကို VOA ရုံးချုပ်မှာဒေါက်ခင်မျိုးသက်တွေ့ဆုံမေးမြန်းထားနားဆင်နိုင်ပါပြီ
။ဥပဒေတာတဲ့အခုနိုဝင်ဘာလထဲမှာစုယူမယ်လို့သိရပါတယ
် Silver Snoopy Award လို့ခေါ်ပါတယ်အဲ့တော့သူကမှတ်တမ်းတင်ဂုဏ်ပြုတဲ့ရင်ဒိုးလေးတစ်ခုရဲ့အဲ့ဒီရင်ဒိုးလေးရဲ့ပုံစံကပါလဲဆိုတဲ့အခါကျတော့ဒီကဘာကျော်နာမည်ရတဲ့လူငယ်တိုင်းတည်တဲ့ဟိုရင် Charlie Brown ကတ်တွန်းတွေကအဲ့ဒီခွေးရုပ်ကလေးပါအဲ့ခွေးရုပ်ကလေးကိုမှတ်တမ်းတင်ပြီးတဲ့အခါကျတော့ Silver Snoopy ဆိုတော့ငွေအစစ်နဲ့လုပ်ထားတဲ့ဒီ necktie တို့ယင်ပတ်အင်ကြီးတွေမှာတတ်တဲ့ဒစိတ်ကလေးရဲ့ပြီးတဲ့အခါကျတော့အဲ့ဒီဒီအာကာသယင်မှုတွေကိုယ်တိုင်လက်မှတ်ထိုးပြီးတော့ကျေးဇူးတင်ကြောင်းဂုဏ်ပြုကြောင်းဆိုတဲ့စာရွက်စာတမ်းလေးနှစ်ခုနဲ့အဲ့ဒီဟာကိုပေးတဲ့ဂုဏ်ပြုမှတ်တမ်းလွှာပါ
ဆရာဥပဒေသားတင်ပေါ့နော်အခုလိုဒီစုအတွက်ကိုတက်တက်တမတခါလေးရရလို့ပြောပါတယ်ဆိုတော့ဘာကြောင့်လို့တက်တက်မှာတခါလေးပြီးတယ်အဲ့ဒါမျိုးလေးပြောပြပေးပါ
NASA မှာပေါ့နော်ကျွန်တော်လုတ်ခဲ့တဲ့အချိန်ပိုင်းအတွင်းမှာဒီလိုပဲဟိုထမ်းပင်တက်လက်မှတ်တရတော့ပေးနေကြပဲပေါ့နော်ဒါပေမဲ့ဒီဟိုဂုံပြူလွာကြတဲ့အခါကျတော့ तू ကဟိုသူထူးခြားမှုတစ်ခုရှိတယ်ပေါ့နော်ဘာဆိုတော့လုပ်ငန်းခွင်တက်တက်တာမှာတစ်ချိန်ပဲရတယ်နောက်ပြီးတော့လုတ်တဲ့ပုံမှုမတည်ပါဘူးဒီ1968ခုနှစ်လောက်ခရဲကဒီ68ခရဲကဒီဒီအာကာသစူဇန်လေးလာရဲ့မှာလူလိုက်ပါတဲ့ဟာတွေပါလာပါတယ်အမေရိကန်နိုင်ငံရဲ့အာကာသအစီအစဉ်ထဲမှာဆိုလို့ရှိရင် Mercury ပေါ့နော် Mercury ဆိုတဲ့ဒုံးယင်မှာပထမဦးဆုံးလိုက်ပါတဲ့လူကအာကာသယင်မှုက Alan Shepard လို့ခေါ်ပါတယ်ပါသွားတဲ့အာကာသယင်မှုတွေအတွက်ကအများကြီးပါခေါ်လဲဆိုအသက်ဆွန့်ပြီးတော့သွားရတာပါအာကာသအကြီးဟိုဒုံမြန်ကြီးတစ်ခုစောက်တာရဲ့အာကာသယင်ထဲမှာပါတဲ့အစိတ်အပိုင်းတွေအဲ့ဒါတွေအကုန်လုံးကိုဒီမပျက်စီးအောင်မပေါက်ကွဲအောင်ဒါတွေကိုလှုပ်ဖို့အတွက်ကအင်ဂျင်နီယာတွေရောသိပ္ပံပညာရှင်တွေရောဒုံမြန်စောက်တဲ့လူတွေရောဒါအပြင်ဒုံမြန်ကိုပစ်တင်တဲ့လူတွေကအစပေါ့နော်ဒီ operation ကအစသူတို့တွေရဲ့လက်ထက်မှာအများကြီးမူတည်ပါတယ်အဲ့တော့ဒီလူတွေကမိမိကိုပေးထားတဲ့တာဝန်ရဲ့ beyond your assigned schedule ပေါ့နော်ကိုပေးထားတဲ့တာဝန်တဲ့ပို့ပြီးတော့ကိုဒီဟာပေါ့နော်အသက်ကိုစွန့်ပြီးတော့မှဒီသူတေသနာလုပ်ရတဲ့လူတွေပါသွားတဲ့အတွက်သူတို့အသက်မဆုံးပါအောင်ဆိုတဲ့ဟာကိုအဓိကထားပါတယ်အဲ့ဒါတိတ်အရေးကြီးပါတယ်ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတဲ့အခါကျတော့ဒီအမေရိကန်နိုင်ငံမှာရှိတဲ့အမျိုးသားအဲဒီလေကြောင်းနဲ့အာကာသသူတေသနာဌာနနေပြီးတော့ဒီဌာနပေါင်း9ခုရှိပါတယ်စင်တာ9ခုရှိတယ်အဲ့9ခုထဲမှာကျွန်တော်လောက်တာတော့ Glenn Research Center မှာအဲ့တော့စင်တာတစ်ခုတစ်ခုကိုတစ်နှစ်ကို3-4ရောက်လောက်ပေးပါတယ်အဲ့ဒါကို Space Flight Awareness လို့ခေါ်ပါတယ
်ဆရာအခုဥပဒေသားပြောတဲ့အရာဆိုလို့ရှိရင်အမတန်လူလိုက်ပါသွားတဲ့ဒီအာကာသယင်တွေယင်မှုတွေအန္တရာယ်မရှိအောင်ပေါ့နော်ပြီးတော့ဒီစင်တာ ตุ๊ดเตตนาเลิกเตลูတွေပါအနေနဲ့ရှိအောင်ဆိုဘယ်လောက်များအန်ဒီရဲ့ကြီးပါတယ်လဲဒီလိုမျိုးအန်ဒီရဲ့ဖြစ်ပြီးတော့အဲ့ဥပမာလေးနည်းနည်းပြောပြပေးပါဦးအဲ့ဥပမာဆိုလို့ရှိရင်လေရုရှားနိုင်ငံရဲ့
Roscosmos ပေါ့เนาะRussian Space Agency ရဲ့ဒီဟိုဟာဒုံးမြန်ကိုတုံးပြီးတော့လူလိုက်ပါအဲ့တော့မကြခင်လအပြည့်ကျသွားတာဒုံးမြန်ရဲ့အောက်မှာလောင်စာတွေအပြည့်ထင်ပြီးတဲ့အခါကျဒုံးမြန်ကိုပြစ်တင်လိုက်တယ်အဲ့တော့ သူ့ရဲ့အပေါ်မှာပါရှိလဲဆိုလို့ရှိရင်ဆက်အစိတ်ပိုင်းရှိတယ်ဒီအာကာသလွန်မြောက်အာကာသဟိုရင်အပြူဆိုင်ရာအာကာသစခန်းမှာသူ့တည်တနာလုံးမဲ့ဆက်တည်လဲထည့်ပေးလိုက်တယ်နောက်အဲ့ဒီအပေါ်ရဲ့တစ်စစ်မှာပါလဲဆိုလို့ရှိရင်လူ၂ယောက်ပါတဲ့သူတို့အာကာသဟိုပါပေါ့နော်စီးနင်းလိုက်ပါတဲ့ဒီယင်ကလေးပါတယ်အဲ့ယင်ကလေးကအပေါ်ဆုံးပဲအဲ့ဒါရဲ့အပေါ်ဆုံးမှာမှာပါလဲဆိုလို့ရှိလို တဲ့အချိန်မှာဒုတိယအဆင့်မှာလောင်ရမယ်လောင်စာမလောင်ဘဲနဲ့တစုံတစ်ခုဖြစ်တယ်မလောင်ဘူးဆိုလို့ရှိရင်သူကတစ်စုံတစ်ခုကြောင့်သူပေါက်ကွဲတော့မှာဆိုတာသိတယ်လေသိတာနဲ့ပါလဲဆိုတော့အပေါ်ဆုံးကဒီ safety vehicle ပေါ့နော်အဲ့ဒီ rocket အသေးလေးကိုဒီကတိပြီးဖြုတ်ချလိုက်ရတာဖြုတ်ချလိုက်ပြီးတဲ့အခါကျတော့သူနဲ့လိုက်ပါတဲ့လူနှစ်ယောက်နဲ့အပေါ်ကဒုံးမြန်လေးကဒီကဘာမြေပေါ်ကိုပြန်ဆင်းခုနကကြီးကတော့ပြက်ကျသွားတာပေါ့နော်အပြီးတဲ့အခါကျတော့မှအဲ့လိုလုပ်
စမ်းတနေရောပောက်ပွဲမှုတွေအန်ဒီရရှိတယ်ဘာဆိုတော့ဘာဆိုတော့ဒီက engineer တွေအကုန်လုံးပေါ့နော် season ခန့်ခွဲတဲ့သူတွေအကုန်လုံးကိုပါဒီစုတွေပေးရဆိုတော့လေဒီဘက်မှာရောအတွင်းပိုင်းထဲမှာဒီလိုပြန်မတက်ဖဲနဲ့အတွင်းပိုင်းထဲမှာဒီစမ်းတမှုတွေလှုပ်ဆင်မှာဘလောက် energy ကြီးတယ်လဲဘာတွေဖြစ်ခဲ့ပါလဲ
ဒီ1968ခုနှစ်မှာနော်68တိုင်း69နှစ်မှာ Soyuz number 1ဆိုတဲ့အာကာသယာဉ်လေအဲ့ဒါသူတို့ဒီအဲ့ထဲမှာသူတို့ပောက်ကွဲပြီးတဲ့အခါကြလို့ရှိရင်ပြက်သွားမှုပါတယ်ဒါကိုကဘာပေါ်မှာစမ်းတက်နေတဲ့အချိန်မှာဖြစ်တာ1968ခုနှစ်မှာအဲ့ဒီအာကာသယာဉ်3ဥပပြီးတော့သူတို့မပြန်ခင်မှာဒီအာကာသယာဉ်ကိုသူတို့ဒီပေါ့နော်လူလိုက်ပါမယ်လူ3ဥပမယ်အာကာသယာဉ်မှု3ဥကိုထည့်ပြီးတဲ့အခါကျတော့သူတို့မြေပြင်မှာစမ်းတာစမ်းတဲ့အချိန်မှာပဲဗာလဲဆိုတဲ့အခါကျဒီလူလိုက်ပါတဲ့အခန်းထဲမှာဒီအာကာသယာဉ်ရဲ့အစိတ်ပိုင်းလေးထဲမှာဗာလဲဆိုအောက်ဆီဂျင်အပြည့်ထည့်ထားတယ်အသက်ရှူလို့ရအောင်အပြည့်ထားတဲ့အချိန်မှာသူတို့စမ်းနေတဲ့အချိန်မှာဗာလဲဆိုတဲ့အခါကျလျှက်စစ်ရှော့ဖြစ်ပြီးတဲ့အခါကျလို့ရှိရင်မိထတောက်တာတောက်လဲတောက်တေးလဲတေးပဲပောက်ကွဲပြီးတော့နော
်အ
ဲ၃ယောက်စလုံးတေးသွားပါတယ်โอเคဒါက1968ခုနှစ်မှာနော်နောက်လွန်မြအာကာသယာဉ်နှစ်ခေါက်ပြက်ဖူးတယ်တခုကဗာလဲဆိုတဲ့အခါကျတော့ဟို1986ခုနှစ်မှာအဲ့ဒါ challenger အာကာသယာဉ် challenger အာကာသယာဉ်ကအာကာသယာဉ်မှု9ဦးပါပါတယ်နော်သူကပါလဲဆိုအာကာသယာဉ်ကိုမောင်းနေတဲ့လူပဲ့ထိန်တဲ့လူအပြင်အာကာသတုတေတနာလုပ်မဲ့လူနောက်3ယောက်လည်းပါပါသေးတယ်အဲ့တော့အားလုံးပေါင်း9ယောက်ထင်ပါအဲ့ဒါ9ယောက်စလုံးကဒီတက်ပြီးဟိုပါနော်15စက္ကန့်အစက္ကန့်20လောက်အတွင်းမှာပဲဒုံးမြန်ပောက်ထွက်သွားပောက်ထွက်သွားတာတခြားကြောင့်မဟုတ်သူ့ရဲ့ဒီဒုံးမြန်ကိုဒီအပေါ်ကိုလွတ်တင်ဖို့အတွက်ကို trust ကပါလာတယ်ဆိုတော့ liquid oxygen လို့ဟာမျိုးပေါ့နော်အဲ့ဒါတွေပါတယ်အဲ့တော့သူတို့ပိုက်တွေကိုတက်ဆက်တဲ့နေရာတွေမှာဘာရှိလဲဆိုလို့ရှိလို့ရှိရင် orange ရှိတယ်သူက rubber orange သူကတိတ်အေးတဲ့အချိန်ကျတော့အဲ့ဒီ rubber orange ကနော်အနှုတ်200နီးပါးလောက်ရှိတဲ့နေဟိုအပူချိန်လောက်မှာသူကဘာဆိုအက်သွားတာအက်သွားအဲ့ဒီ rubber orange လေးကပဲ့ထွက်သွားတဲ့အတွက်အဲ့ဒီအချိန်မှာ oxygen တွေကအပြင်ကိုရှန်ထွက်ပြီးတော့မှပေါက်သွားတာပါအဲ့တော့အကုန်လုံးအဲ့ဒါဟိုပေါ့နော်အသက်ပေးလိုက်ရတယ်ပေါ့
ဒီလိုမျိုးပေါ့နော
်
အမတန် energy ကြီးတဲ့ဒီသူတေသနာတွေလုပ်နေတဲ့အခါပေါ့နော်ဒီလိုပေးတဲ့ဆူကိုအခုဘလို့ပုံစံမျိုးနဲ့ဆော့ဆော့ပြောတဲ့ Snoopy အယုတ်ကလေးပါတဲ့ဆူတစိ့ပေါ့နော်ငွေဆူတစိ့ကဲနောက်ပြီးတော့ဒီလက်မှတ်ပေါ့နော်ဂုံပြူတဲ့လက်မှတ်ကဲဒါတွေကိုထူးထူးခြားခြားပေးတယ်လို့ပြောပါတယ်ဘလို့ပုံစံလေးနဲ့ပေးလဲသိပြရစီ
အာကာသယာဉ်မှုတွေကိုယ်တိုင်ပေးတယ်အဲ့တော့အာကာသယာဉ်မှုတွေကမရအောင်ဒါပေမဲ့သူတို့အသက်မဆုံးအောင်နောက်သူတို့အသက်အန္တရာယ်ကိုကာကွယ်အောင်နောက်ပြီးတဲ့အခါကျတော့ဒီ mission တစ်ခုလုံးပေါ့နော်ဒီလွတ်တင်တိုင်းတဲ့ mission ကြီးတစ်ခုလုံးကိုအောင်မြင်အောင်ပြီးတဲ့အခါကျကုန်ကြစရိတ်အ ਨੇ ဆုံးဖြစ်အောင်ဘာဆိုတဲ့အခါကျတော့တန်းနဲ့ချီပြီးကုန်အောင်ကျွန်တော်လုပ်တဲ့ဟိုဟာပေါ့နော်သူတေသနာတစ်ခုဆိုလို့ရှိလို့ရှိရင်9နှစ်6နှစ်လောက်လုပ်ဆင်ယူရတယ်ခုနှစ်တန်းနဲ့10တန်းကြာမှာကုန်ပါတယ်အဲ့တော့အဲ့လိုသူတေသနာတွေကိုအောင်မြင်အောင်လုပ်ရတာရယ်ဒီအသက်အန္တရာယ်မဖြစ်အောင်လုပ်ရတဲ့အတွက်အာကာသယာဉ်မှုတွေကိုယ်တိုင်ကဒီတစိ့ကလေးကိုသူတို့ရဲ့အာကာသပြန်ကလေးကတည်သွားတယ်လက်မှတ်ကလေးတွေကိုလည်းတည်သွားတယ်သူတို့ဟိုအပေါ်ရောက်တော့မှလက်မှတ်ထိုးအဲ့ဒီစိတ်ကလေးတွေပြန်ယူလာပြီးတဲ့အခါကျတော့ပြန်ရောက်တဲ့အခါကျတော့အော်ငါတို့တော့အသက်ရှင်သေးတယ်ဟေးဆိုပြီးတဲ့အခါကျတော့ကဲဒီလှုပ်ပေးတဲ့လူတွေအကုန်လုံးတွေကပေါ့နော်ဟို ဟိုထူးချွန်တဲ့လူတွေကြိုးစားခဲ့တဲ့လူတွေအတွက်ကိုဆိုပြီးတော့သူတို့ကိုယ်တိုင်လာပြီးတော့အဲလက်နှုတ်ဆက်ပြီးလက်မှတ်ပေးပါတယ
်မြန်မာနိုင်ငံအခုမှတိုးတက်အောင်လုပ်နေတဲ့နိုင်ငံပါဆိုတော့ဒီအာကာသအထိပေါ့နော်တွားပြီးတော့လူရောက်ဖို့တို့ဒီလိုသူတေသနာဆန်းသက်တာတွေပါတယ်မြန်မာနိုင်ငံအနေနဲ့ဘယ်ချိန်လောက်မှများလက်လန်းမှီလာနိုင်မလဲအဲ့လိုမျိုးလက်လန်းမှီလာနိုင်အောင်ပေါ့နော်မြန်မာနိုင်ငံဘာတွေလုပ်ဖို့လိုလဲနည်းနည်းအကြံပေးပါ
အဓိကပါလဲဆိုလို့ရှိလို့ရှင်ပညာရေးကန္တာကိုအားပေးဖို့တိတ်အရေးကြီးပါတယ်အဲ့တော့တိုးတက်တဲ့နိုင်ငံတွေအကုန်လုံးမှာရှိတဲ့သိပ္ပံပညာရှင်တွေရောဒီဟိုပါပေါ့နော်လူမှုရေးနဲ့လေ့လာတဲ့သူတေသနာပညာရှင်တွေရောကျွန်တော်နဲ့အများအားကြုံတဲ့အခါကြလို့ရှင်မေးပါတယ်မေးရစီလို့ရှင်သူကမင်းတို့တိုင်းပြည်တော်တော်ကိုချမ်းသာတယ်ဘာကြောင့်ချမ်းသာလဲအဓိကပါလဲမေးလို့ရှင်သူကတစ်ခုပဲပြောတယ် education နဲ့တတ်တဲ့တည်တဲ့နားလေတဲ့ပညာရှင်တွေအများကြီးမွေးထုတ်ပေးဖို့လိုပါတယ်။သူတေသနာလုပ်ဖို့အတွက်ကတော့နိုင်ငံအနေနဲ့အများကြီးကုန်ကြပေးရပါတယ်။အဲ့တော့ဒီလိုသူတေသနာမျိုးကိုဒီတက်ကတူအစ်စ်ပါသူတေသနာအစ်စ်မှလုပ်နေတဲ့သူတေသနာတွေကနေပြီးတော့မှဒီဟိုအာကာသသူတေသနာခွဲထွက်သွားတာပါ။အဲ့တော့အဓိကကျွန်တော်လုပ်နေတဲ့သူတေသနာဆိုယူပဗေဒဓာတုဗေဒနဲ့ပတ်သက်တဲ့သူတေသနာတွေအများဆုံးပါပဲ။အဲ့တော့ကျွန်တော်လည်းဗမာပြည်ကမွေးခဲ့တာပဲ။အဲ့တော့ဟိုပမာတိုင်းရင်သားအစ်စ်ပဲအဲ့တော့ဒီလိုသူတေသနာမျိုးကိုတက်ကြွနိုင်တဲ့အဆင့်အထိကိုစူးစမ်းလိုက်ရှိလို့ရှိရင်ဒါအလုံးအောင်မြင်မှာပါဖြစ်နိုင်ပါတယ်ဖြစ်နိုင်ကြီးအများကြီးရှိပါတယ
်ဟုတ်ကဲ့ပါဆိုတော့အခုပေါ့နော်ဒီအာကာသသိပ္ပံပညာထဲမှာဟိုဘာအခွဲတွေပေါ့နော်ဒီသိပ္ပံပညာရဲ့နဲ့ဆိုင်တဲ့အခွဲတွေဘယ်ဟိုဘယ်တော်မျိုးကိုမြန်မာနိုင်ငံမှာအဓိကထားပြီးဦးစားပေးပြီးတော့သင်ဖို့လိုတယ်လို့ထင်ပါလ
ား
မယူပဗေဒနဲ့ဓာတုဗေဒဒါတွေကတော့လိုရပေါ့နော
်။
နောက်တခြားပေါ့နော်။တခြား
တနည်းအားလေးတွေပဲပြောမယ်နော်။အဲ့ဒါဘာလဲဆိုလို့ရှိရင်နောက်15နှစ်အနည်း20လို့ဆိုလို့ရှိလို့ရှိရင်အင်္ဂါဂျိုပေါ်လူသွားရမယ်လေ။လူသွားတယ်ဆိုလို့ရှိလို့ရှိရင်ဒီလိုလေဟိုစံအိတ်တွေစီဘုံနေနဲ့တဲသွားလို့မရအောင်။အဲ့ဒီအခါကြတဲ့အခါကြတော့စိုက်ပျိုးရေးသူတည်တနာအများကြီးပါလာပါပြီ။အဲ့ဗမာပြည်ကစိုက်ပျိုးရေးအခြေခံတဲ့ဟာဆိုလို့ရှိရင်စိုက်ပျိုးရေးသူတည်တနာလို့နေရာမျိုးမှာလည်းအများကြီးသူတည်တနာလုပ်လို့ရပါတယ်။အဲ့ဒီကနေခွဲထွက်သွားပြီးတော့မှဒီဟိုပါเนาะဒီဟို space agriculture လို့ခေါ်ပါတယ်ပြီးတဲ့အခါကျတော့ဒီ sustainable ပေါ့เนาะဒီတခြားဂျူတွေပေါ်ရောက်သွားတဲ့အခါကျတော့စိုက်လို့ပြုလို့မရတဲ့နေရာကိုစိုက်လို့ပြုလို့ရအောင်ဘယ်လိုလုပ်မလဲဆိုတဲ့သူတေသနာတွေပါပါတယ်အဲ့တော့ဒါတွေကိုလုပ်ဖို့အတွက်ကအခြေခံပါလဲဆိုလို့ရှိရင်ဒီစိုက်ပျိုးရေးပဲဖြစ်ဖြစ်ဇီဝဗေဒပဲဖြစ်ဖြစ်တတဗေဒပဲဖြစ်ဖြစ်ဒါတွေကိုကိုဝါသနာပါရာကိုကျွမ်းကျင်တဲ့နေရာမှာပေါ့เนาะဒီတဲ့ပို့ပြီးတော့နားလေအောင်ပြီးတော့ပို့အစင်မြင့်မြင့်တက်ကြွနားလေအောင်စူးစားလို့ရှိလို့ရှိရင်ဒါရီယာပါလာမှာပ
ါဆရာမြန်မာနိုင်ငံကနားထောင်နေတဲ့ပြိသက်ပေါ့နော်ပြိသက်ဒီလိုမျိုးအာဂါသနဲ့ပတ်သက်ပြီးတော့ပေါ့နော်ဥပရိသတင်နေနဲ့ဘာများဟိုပေါ့နော်ဘာအားပေးခြင်းပါလဲ
ဟောအားပေးခြင်းနာတော့တစ်ချိန်ကြာလို့ရှိရင်ပေါ့နော်မကြမီအချိန်အတွင်းမှာဟိုကျွန်တော်တို့တိုင်းပြည်ကနေပြီးတဲ့အခါကျတော့ငိမ့်ချမ်းစွာနော်ကဘာကြီးအတွက်ငိမ့်ချမ်းစွာအသုံးပြုနိုင်မဲ့သူတေသနာလုပ်မဲ့လုပ်နိုင်မဲ့အာကာသထဲမှာသူတေသနာလုပ်နိုင်တဲ့လုပ်ငန်းမျိုးကိုဟိုအောင်မြင်အောင်ဖြစ်ပေါ်လာအောင်ကိုတိုင်းပြည်ကိုကိုစားပြုတဲ့လူတွေအများကြီးပေါ်ပေါက်လာအောင်ကြိုးစားစီခြင်းပါတယ်ဖြစ်နိုင်သွားလဲရှိပါတယ်ဟိုဗမာပြည်မှာလုပ်နိုင်တဲ့ဟိုလူတွေအများကြီးရှိပါတယ်အဲ့တော့တို့အနေနဲ့ဟိုကျောင်းသူကျောင်းသားတွေကပညာရှင်တွေရောအကုန်လုံးအများကြီးမွေးထုတ်ပြီးပါမွေးထုတ်ပြီးတဲ့အခါကျတော့စူးစမ်းပြီးတော့ဒီဘက်ကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးတော့သူတေသနာလုပ်နိုင်ပါလို့လုပ်နိုင်ကြပါစေလို့လည်းမျှော်လင့်ပါတယ
်မြမရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ25 kHz 11 15539လိုင်းနူမီတာ32 kHz 11809လိုင်းနူမီတာ51 kHz 9335နဲ့လိုင်းလံမီတာ190တို့ကပါဆက်ပြီးထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့ပြည်တွင်းသတင်းသောသက်ချက်နဲ့အတူမြန်မာပြည်မှပေးစာများကမ္ဘာတစ်လွှားထူးခြားဆန်းများသတင်းများကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသတင်းသောသက်ချက်ပဲဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကြားပြတ်ရွေးကောက်ပွဲတိုင်းပြည်အတွက်အရေးကြီးသလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးထားပါတယ် VOA မှတ်အင်ဂျင်နီယာကကိုညီတင်ဆက်ထားတာပ
ါပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကဂျားဖြတ်ရုပ်ောက်ပွဲတစ်ခုကျင်းပပြီးခဲ့ပါတယ်တနင်္ဂနွေလုံးမှာမဲဆန္ဒနဲ့စုစုပေါင်း1100ကျော်ရှိတာမို့အခုကျင်းပတဲ့မဲဆန္ဒနဲ့73ခုအတွက်ရုပ်ောက်ပွဲဟာအရေးမပါဘူးလို့ထင်စရာရှိပါတယ်။ဆက်သုံးနေရပဲလို့ဆိုပေမဲ့လည်း2015ရွေးကောက်ပွဲကျင်းပပြီးတာ3နှစ်နောက်တစ်ကြိမ်2020ရွေးကောက်ပွဲကျင်းပဖို့အချိန်2နှစ်ပဲလိုတော့တဲ့အချိန်ကျင်းပတာဖြစ်လို့မဲဆန္ဒရှင်တိုင်းသားပြည်သူများရဲ့ဆန္ဒသဘောထားနဲ့နိုင်ငံရေးပါတီတွေရဲ့စီယုံရေးအရေးချင်းကိုအထိုက်လျောက်သိနိုင်တဲ့အနေအထားဖြစ်လို့အရေးကြီးတယ်လို့ပြောမယ်ဆိုရင်လည်းပြောလို့ရနိုင်တဲ့ရွေးကောက်ပွဲအသေးစားလေးပါ။ရွေးကောက်ပွဲမှာဘလို့ရလဒ်တွေထွက်လာသလဲရွေးကောက်ပွဲရလဒ်တွေကနေဘာတွေကောက်ချက်ချနိုင်မလဲ2020ရွေးကောက်ပွဲမှာရောဘာတွေဖြစ်လာနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
အခုကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲ73နေရာမှာပြည်သူလွှတ်တော်အတွက်4နေရာအမျိုးသားလွှတ်တော်အတွက်1နေရာတိုင်းနယ်ပြည်နယ်လွှတ်တော်အတွက်9နေရာတိုင်းနယ်ပြည်နယ်အဆင့်တိုင်းရင်းသားဝန်ကြီး1နေရာပါဝင်ပါတယ်အဲ့ဒီ73နေရာထဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နေရာပြည်ခိုင်ဖြိုးက3နေရာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ချင်းဒီမိုကရေစီအဖွဲ့ချုပ်ပါတီဒေါက်တာအေးမောင်ရဲ့သားဥတင်မဝင်းတို့ကတနီယာစီအနိုင်ရကြပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ရင်ဥဆောင်ကျင်းပပြီးတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတက်နိုင်သမျှဗလိုက်မှုကင်ကင်အမှားယွင်းနေနေနဲ့အောင်မြင်အောင်ဆောင်ရွက်ပေးနိုင်တာတွေ့ရပါတယ်ဒါဟာမဲဆန္ဒနဲ့နည်းနည်းပဲရှိလို့ပိုင်ပိုင်နိုင်နိုင်ကင်တွဲနိုင်တာဖြစ်တယ်လို့တကယ့်ကိုလည်းရွေးကောက်ပွဲအောင်မြင်အောင်စူးစမ်းအားထုတ်ခဲ့တာကိုတွေ့မြင်နိုင်ပါတယ်ဒုတိယတစ်ခုကတော့ဝင်ရောက်ရှင်ပြိုင်တဲ့နိုင်ငံရေးပါတီတွေရဲ့အပိုင်းမှာမဲဆန္ဒနဲ့ထောင်ကျော်တဲ့တကယ့်ရွေးကောက်ပွဲကြီးလိုချင်းချင်းတဲတဲမိကုံရန်ကုံပြိုင်ဆိုင်ကြတာမျိုးမဟုတ်ပေမဲ့ထိုက်တဲ့စူးစမ်းအားထုတ်မှုမျိုးနဲ့ဝင်ရောက်ရှင်ပြိုင်တာတွေ့ရပါတယ်။2015ခုနှစ်တုန်းကအခုကျင်းပတဲ့73နေရာမှာလုံးဝအနိုင်မရခဲ့တဲ့ပြည်ခိုင်ဖြိုးပါတီကိုယ်တိုင်တက်တက်ကြွကြွမဲဆွဲဝင်ရောက်ရှင်ပြိုင်တာတွေ့ရတယ်လို့ရှုံးမယ်မှန်းသိပေမဲ့မြင်းကြံမျိုးနဲ့မှအင်အားရှိသလောက်စူးစမ်းမဲဆွဲစီယုံခဲ့တဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီလိုမျိုးကိုလည်းအတိအမှန်ပြကြရပါလိမ့်မယ်။ဒါဟာဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းတဲ့နိုင်ငံတစ်နိုင်ငံအတွက်ဒီမိုကရေစီအလေးချင်းရအောင်ပြုမူကြတာမို့အစဉ်လာကောင်းလို့ဆိုနိုင်ပါတယ်။ဒါပေမဲ့လည်းပြည်သူတွေမဲလာပြီးတဲ့ပြည်မြအရေးအတွက်ကတော့2015ရွေးကောက်ပွဲကာလရုံးကထက်အများကြီးညှော်နေတာကိုတော့သတိပြုမိနိုင်ပါတယ်။ဒါကလည်းအကြောင်းရှိပါတယ်။လက်ရှိကြားဖြတ်ရွေးကောက်ပွဲဟာမဲဆန္ဒနဲ့နည်းနည်းလေးလှုပ်တာမို့ဘယ်လိုပဲမဲပေးပေးတိုင်းပြည်အတွက်အပြောင်းအလဲဖြစ်မှာမဟုတ်ဘူးလို့ယူဆကြတာကြောင့်လည်းဖြစ်နိုင်ပါတယ
်။နောက်တစ်ချက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရအမတ်ဆိုတာဟာလွှတ်တော်ထဲမှာဥပဒေပြည်ရေးလောက်ကိုပဲလှုပ်တာမို့ကိုယ်စိတ်ချက်အမတ်တယောက်ယောက်ကိုမဲပေးလိုက်သည့်တိုင်အဲ့ဒီလူရွေးကောက်တင်မြောက်ခံရရသည့်တိုင်လွှတ်တော်ထဲသွားပြီးဥပဒေပြည်ရေးပဲလုံးမှာမို့တကယ်လက်တွေ့ကိုမျိုးကိုရကိုရွာကိုဘာမှသိပြီးအကျိုးပြုနိုင်မယ်မဟုတ်ဘူးဆိုပြီးယုံကြည်လို့လည်းဖြစ်နိုင်ပါတယ်တကယ်လို့အမတ်တရားလွှတ်တော်ထဲသွားပြီးသမရရွေးချယ်ယုံမဲပေးယုံဥပဒေပြည်ယုံတသက်မကပဲကိုမဲဆန္ဒနေမီတွေကပြည်သူတွေရဲ့လူလားချက်တွေကိုအမြဲတမ်းကူညီဆောင်ရွက်ပေးနေမယ်ဆိုရင်အမတ်တူးချင်းပေါ်ပို့ပြီးယုံကြည်ကိုးစားစေဖြစ်ပေါ်စေပြီးရွေးကောက်ပွဲတိုင်းမှာတက်တက်ကြွကြွမဲပေးလာကြမှာဖြစ်ပါတယ
်အခုရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံရေးသမားတွေနဲ့ပြည်သူတွေဝေလဲဝေဖန်စိုးရိမ်မှုလည်းဖြစ်ပေါ်နေတာကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ပါပြည်သူလူထုကြီးဟာစစ်ဘိုလ်ချုပ်တွေနဲ့စစ်ဘိုလ်ချုပ်ဟောင်းတွေလက်အောက်မှာမနေချင်တော့လို့2015ခုနှစ်ရွေးကောက်ပွဲတုန်းကဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုမဲအပြတ်သက်ပေးခဲ့လို့ NLD ပါတီအပြတ်အသက်အနိုင်ရခဲ့တာပါ အခုရွေးကောက်ပွဲလုပ်တဲ့73နေရာမှာ2015ခုနှစ်တုန်းက NLD ပါတီဟာ17နေရာအနိုင်ရခဲ့ပါတယ်။အခုကြားဖြတ်ရွေးကောက်ပွဲမှာတော့9နေရာပဲနိုင်တာမို့အရင်နိုင်ထားပြီးသား4နေရာတောင်ဆုံးရှုံးသွားတာတွေ့ရပါတယ်။မဲဆန္ဒနဲ့နည်းနည်းလေးမှုရာဂိုင်းနှုံးနဲ့တွက်ချက်ပြတာမသင့်တော်ပေမဲ့ဆုံးရှုံးမှုကြီးမားတယ်ဆိုတာကိုတော့ NLD ထိပ်ပိုင်းခေါင်းဆောင်တွေလည်းဝန်ခံကြပါတယ်။ဒီအခြေအနေအတိုင်းသာသွားမယ်ဆိုရင် NLD ဟာနောက်နှစ်နှစ်ကြာရင်ကျင်းပမယ့်2020ပြည့်ရွေးကောက်ပွဲမှာ2015တုန်းကလိုအပြက်အသက်အနိုင်ရပါမလားဆိုပြီးစိုးရိမ်နေတာပါ။အဲ့ဒီအချိန်က NLD ဟာပြည်ထောင်စုအဆင့်လွှတ်တော်နှစ်ရက်အတွက်မဲဆန္ဒနဲ့491နေရာမှာနေရာပေါင်း390ရာဂိုင်နှုံးအဖြစ်89ရာဂိုင်နှုံးကျော်နိုင်ပြီးလွတ်တော်တွေရောက်သွားတာပါလွတ်တော်တွေရောက်သွားတော့တက်မတော်သားအမှတ်25ရာဂိုင်နှုံးရှိနေနှင်ပြီးသားတော့ NLD အမှတ်60ရာဂိုင်နှုံးဆွန်းဆွန်းရှိသေးတာမို့ကို့တပါတီတဲ့သဘောနဲ့တမရရွေးနိုင်အစိုးရဖွင့်နိုင်ခဲ့တာပါနှစ်ပေါင်း90ကျော်အာနာချုပ်ကင်ထားတဲ့စစ်ဘိုလ်ချုပ်တွေစစ်ဘိုလ်ချုပ်ဟောင်းတွေလက်ထဲကနေတမိုင်းဝင်အာနာလွှဲပြောင်းရယူနိုင်ခဲ့တာပါအခြားတစ်ဖက်မှာတော့ပြည်ခိုင်ဖြူပါတီဟာလက်ရှိ73နေရာမှာ2015ခုနှစ်တုန်းကတနေရာမှာအနိုင်မရပဲရှိနေရကနေအခု3နေရာအနိုင်ရလာပါတယ်။2015တုန်းကပြည်ခိုင်ဖြူပါတီဟာပါတီတွင်းကြီးမားတဲ့အကွဲအပြဲပြည်သူတွေရဲ့အပြောင်းလဲလူလားမှုစတာတွေကြောင့်ပြည်ထောင်စုအဆင့်လွှတ်တော်မှာ 8.3% ခန့်နှုန်းပဲရပြီးအရှုံးကြီးရှုံးခဲ့ရတာပါ။တကယ်လို့များ2020ပြည့်ရောက်တဲ့အထိ NLD ဟာ2015တုန်းကလောက်လူကြိုက်မများတော့ဘူးဆိုရင်အကွဲအပြဲမရှိပြင်ဆင်မှုရှိနေနှင်ပြီးဖြစ်တဲ့ပြည်ခိုင်ဖြိုးပါတီဟာ2015ခုနှစ်တုန်းကထက်အမတ်နေရာပိုပြီးများနိုင်ခြေရှိပြီးနောက်တစ်ချိန် NLD အစိုးရဖြစ်လာမယ့်အရေးချင်းချောက်ကောင်းချင်းချောက်လာနိုင်ပါတယ်အဲ့ဒီလိုသာဖြစ်ခဲ့ရင်အရေးခင်ဟောင်းကိုပြန်သွားခြင်းပဲလို့စိုးရိမ်သူတွေကစိုးရိမ်နေကြပါတယ
်ဒါတွေနဲ့ပတ်သက်ရင်အဓိကပြဿနာကတော့2008ဖွဲ့စည်းပုံအရလွတ်တော်တွေကတပ်မတော်သားအမတ်25ရာခိုင်နှုန်းဟာတမရရွေးချယ်ပွဲမှာမဲပေးခွင့်ရနေခြင်းပါဒါကြောင့် NLD ဟာဖွဲ့စည်းပုံပြင်ရေးစူးစမ်းတာတိုင်းပြည်တည်ဆောက်ရေးအောင်မြင်အောင်လုပ်ပြပြီးပြည်သူတွေရဲ့ထောက်ခံမှုရအောင်လုပ်တာတိုင်းသားတွေနဲ့မဟာမိတ်ဖွဲ့တာစတာတွေအများကြီးလုပ်ဖို့လိုနေပါတယ်ဒါအပြင်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားပါမယ်လို့ကတိကဝတ်ပြုထားကြတဲ့တပ်မတော်နဲ့ပြည်ခံမျိုးပါတီဘက်ကလည်းဖွဲ့စည်းပုံတွေကဒီမိုကရေစီမကျတဲ့အခွင့်အရေးတွေကိုမမျှော်မှန်းပဲဖွဲ့စည်းပုံပြင်ရေးကိုအားပေးပြီးရွေးကောက်ပွဲတွေမှာရိုးရိုးသားသားမြတ်မြတ်တတ်တတ်ရင်ဆိုင်ရှင်ပြိုင်သင့်ပါကြောင်းပြင်ပြလိုက်ရပါတယ
်ဦးစည်သူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပြီးအခုတစ်ခါတော့မအေးတန်နာကျော်အစီအစဉ်တင်ဆက်မဲ့မြန်မာပြည်မှဘေးစာများအစီအစဉ်ကိုနားဆင်နေပါပြီ
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်နော်နောက်ပိုင်းမှာတော့မြန်မာတချစ်သောရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့မေတ္တာတည်လက်ဆောင်ပေးဦးမှာဖြစ်ပါတယ်အခုတော့အရင် VOE ရဲ့ Facebook စာမျက်နှာပေါ်မှာသောရရှင်တွေလာပြီးတော့အမှတ်ချက်ရေးကြတဲ့စာတို့လေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာကိုလာပြီးတော့အကဲပြတ်ပေးကြတဲ့သောရရှင်ရဲ့ဒီမှတ်ချက်တွေကိုဖော်ပြပေးချင်ပါတယ်။ပွင့်လင်းအောင်မြေခုံဆိုတဲ့ Facebook account အော်တိုဘားလာတော့ကလာရေးသွားတာပါ။သတင်းထူးသတင်းမှန်တွေသိရတဲ့အတွက်ကျေးဇူးပါတဲ့။ခတ်တူတူပဲရေးသွားပါတယ်။ဟုတ်ကဲ့ပါ VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ဇင်တော်ဆိုတဲ့သောရရှင်ကတော့လူစိတ်တဲ့လူမာနာလူလောဘလူဒေါသလူမောဟများရှော့ချပြီးတော့ကိုယ်နိုင်ငံတွင်နေထိုင်တဲ့သူတွေစိတ်ချမ်းသာနဲ့ကိုယ်ကျန်းမာခင်မီစွာနေထိုင်နိုင်ဖို့ကုညီရိုင်းပင်းမှုတွေပြုလုပ်ပြီးတော့အသိပညာအတတ်ပညာမျှဝေတဲ့တရားတော်များများနားထောင်ကိုယ်ဒုက္ခကိုယ်ငြိမ်းချမ်းစွာနေထိုင်ကြစီလိုပါတယ်ခင်ဗျာတက်ရှိတဲ့ဝါတွေအားလုံးငြိမ်းချမ်းကြပါစေဆိုပြီးတော့တရားသဘောနဲ့ရှင်ပြီးတော့လူပေါင်းအတိုင်းဝိုင်းကြမှာအချင်းချင်းရိုင်းပင်းကုညီဖို့တရားအေဂျင့်စွာအတူတကွလက်တွဲနေထိုင်နိုင်ဖို့တောင်းဆုပြုလာပါတယ် VOE ကိုကျေးဇူးတင်ပါတယ်လို့ပြောလာတဲ့သောရရှင်နှစ်ယောက်ကတော့ဒီ VOE Facebook စာမျက်နှာပေါ်မှာအကဲဖြတ်ရတဲ့နေရာမှာလာပြီးတော့ VOE ကိုအမှတ်ပေးသွားတာပါတိန်တန်ဦးဆိုတဲ့သောရရှင်က88အရေးခင်ပြီးကလေးကအစဉ်တစိုက်နားထောင်လာတာသတင်းမှန်တွေကိုနားထောင်ရလို့ပါအားပေးလျက်ပါ VOE ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေ VOE လည်းဆက်လက်ပြီးတော့အောင်မြင်စွာနဲ့သတင်းမှန်တွေကိုအလင်းပြရင်နဲ့ကဘာဒီသွေးတီပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့အမတန်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ရေးလာတာကတော့
Mandan Pon ဆိုတဲ့သရရှင်မှာချင်းနာမည်ဖြစ်ပါလိမ့်မယ်နော်ကျမအတန်ထွက်တာမှားခဲ့ရင်ခွင့်လွှတ်ပါရှင်သူကအင်္ဂလိပ်လိုရေးထားတဲ့စာလုံးမှာကိုကျမမြန်မာလိုထွက်ကြည့်ဖို့ကြိုးစားလိုပါ VOE ကိုအမြဲတမ်းနားထောင်နေတဲ့ပရိသတ်တယောက်ဟာကျွန်တော်ဖြစ်ပါတယ်ကျွန်တော်က VOE BBC ကို iPhone Postcard နဲ့နားဆင်ပါတယ် VOE ကို Subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလိုလျောက် Download လုပ်ထားပြီးလို့အလုပ်အားတဲ့အချိန်မှာနားဆင်နိုင်တာ VOE ကိုအမြဲတမ်းအပင်းနေပါရဲ့နော်တဲ့ဟုတ်ကဲ့ပါအခုနောက်ပိုင်းမှာဒီနီးပညာသစ်တွေပေါ်လာလို့ဟိုးရင်တော့သုံးခဲ့တဲ့ရေဒီယိုတွေနေရာမှာနိုင်ငံတကာကဆိုရင်တော့အွန်လိုင်းကနေနားထောင်လို့ရလာတာကောင်းတဲ့အချက်ဖြစ်ပါတယ်ကျမတို့အစီအစဉ်တွေကိုလိုင်းနိုမီတာနဲ့ကမ္ဘာတစ်ဖက်ချမ်းကိုထုတ်လွှင့်ပို့ပေးရတာမလို့အွန်လိုင်းကနေပြီးတော့တိတ်မကျေပြန့်သေးခင်တော့ဆိုရင်တော့ဒီကျမတို့အခုထုတ်လွှင့်ပေးနေတဲ့နိုင်ငံသားအနောက်နိုင်ငံတွေမှာနေကြတဲ့သူတွေဖို့ကျမတို့ထုတ်လွှင့်ပေးတဲ့မြန်မာအစီအစဉ်တွေကိုအေးရှားမှာရောက်နေတာအာရှဒေတာကပဲဖမ်းယူနားဆင်နိုင်လို့ဒီဘက်ကနေဖမ်းယူနားဆင်လို့မရတဲ့အခြေအနေရှိခဲ့ပါတယ်အခုတော့ရေဒီယိုပဲသုံးသုံးဒီတယ်လီဖုန်းကနေပြီးအင်တာနက်ပဲသုံးသုံးကွန်ပျူတာကပဲနားထောင်နားထောင်ကမ္ဘာနေရာအနှံ့ကပြည်သက်တွေသူတို့အစဉ်ပြေရာဒီမီဒီယာရေဒီယိုကွန်ပျူတာအင်တာနက်အဲ့ဒါမျိုးတွေကိုသုံးပြီးတော့နားဆင်နိုင်တဲ့အတွက်ကြောင့်မလို့အားလုံးအတွက်အစဉ်ပြေသွားရပါတယ်ဒီလိုနားထောင်တဲ့နေရာမှာလည်းအခက်အခဲတစ်စုံတစ်ရာရှိခဲ့ရင်ချက်ချင်းစာလန့်ရေးပြီးတော့အကြောင်းကြားပေးပါအောင်လို့မှာကျင်ပါတယ်เนาะတလောတော့ကကျမတို့ Facebook ကြားနေတဲ့အတွက်ကြောင့်မလို့ Facebook ကနေပြီးတော့ကျမတို့ diary ထုတ်လွှင့်ပေးနေတာတွေအစီအစဉ်မတက်လာတာနှစ်ရက်လောက်ဖြစ်သွားပါတယ်သရရှင်နေချက်ချင်းစာရေးလာကြပါတယ်အခုလိုမျိုးလှမ်းပြီးတော့အကြောင်းကြားသတိပေးတဲ့အတွက်ကြောင့်မလို့အားလုံးကိုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ကျမတို့ video အစီအစဉ်တွေကိုအခမ်းအနားတွေနဲ့ပတ်သက်ပြီးတော့အကြောင်းကြားခြင်းနဲ့ဆိုရင်တော့ကျမတို့စီကို email ပို့မယ်ဆိုရင်လည်းရပါတယ်ဒါမှမဟုတ်ခုနက map main နှင်းပွင့်စာရေးလာတဲ့ messenger မှာလဲအိမ်မှာဒီဖိတ်စာလေးကိုတက်ပုံရိုက်ပြီးတော့ပို့ပေးလို့ရပါတယ်။ဒါမှမဟုတ်လဲစာနဲ့ပဲရိုက်ပြီးတော့ပို့ပေးတာပဲဖြစ်ဖြစ်အဆင်ပြေတာလုပ်လို့ရပါတယ်ရှင်။ကျမတို့စီ email ပို့မယ်ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပို့နိုင်ပါတယ်။စလုံးမက burmese@voanews.com ဖြစ်ပါတယ်။ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်။ထုတ်လွှင့်ပေးတဲ့ပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးလာကြတာတွေမေးလာကြတာတွေကိုအခုဆက်ပြီးတော့ပြောပြရချင်ပါတယ်ရှင်။ဥဟန်ညွန့်ဆိုတဲ့သောရရှင်ကတော့မျက်မှောက်နိုင်ငံရေးလောကဆိုင်ရာ EDN အသုံးနှုန်းများဆိုတဲ့သင်ခန်းစာကိုနားဆင်ပြီးတော့သူက keyword နေရာမှာ keyword အင်္ဂလိပ်စာတဲ့အဓိကသင်ကြားပေးတဲ့စကားလုံးတွေပေါ့နော်သူပြောချင်တာဒီစကားလုံးတွေနေရာမှာ phonetic sample တွေထည့်ပေးလို့ရရင်ကောင်းပါတယ်။အင်္ဂလိပ်လိုဘလို့အတန်ထွက်ရမလဲဆိုတဲ့တရုတ်ပြစလုံးတို့လေးတွေထည့်ပေးနိုင်ရင်ပိုကောင်းပါတယ်လို့ပြောလာပါတယ်။ဟုတ်ကဲ့ပါရှင်။အခုလိုအကြံပြုတာကျေးဇူးတင်ပါတယ်။အန်တီဒေါ်လာလာတန်းကိုဒီဦးဟန်ညွန့်ပြောတဲ့အကြောင်းလေးပြောပြပေးလိုက်ပါမယ်နော်။နောက်ထပ်သောရရှင်တယောက်ကတော့နာမည်တော့ရေးမလာပါဘူး။သူကအော်တိုဘာလနှောင်းပိုင်းမှာထုတ်လွှင့်ပေးသွားတဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်တစ်ခုဖြစ်တဲ့လိုအပ်နေတဲ့ NLD AMB တင့်မြင့်ရေးဆိုတဲ့အစီအစဉ်ကိုနားဆင်ပြီးရေးလာတာပါ။ရခိုင်ပါတီအနေနဲ့ကော်ဖီအာနန်ကော်မရှင်ကိုအစိုးရတွေကတွေ့တင်ပါတယ်။ဒါမှဒေသခံရခိုင်တွေရဲ့ခံစားချက်ကိုကဘာတစ်ခုလုံးကသိသွားမှာပါ။မိမိရဲ့အခွင့်အရေးကိုမိမိဖာသာပိတ်ထားတယ်လို့သူအနေနဲ့ယူဆမိပါတယ်။ပြည်ရင်းရေးလို့အော်ပြီးတော့အတင်းငင်းမနေတင်ပါဘူး။ဒီအရေးခင်ဘလောက်အရေးကြီးတယ်ဆိုတာဉာဏ်ရှိတဲ့သူတိုင်းသိနိုင်ပါတယ်လို့သူကရေးလာပါတယ်ရှင်။ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးသူရဲ့ထင်မြင်ယူဆချက်ကိုသူရဲ့ရှုထောင့်ကနေပြောလာတာဖြစ်ပါတယ်။ကျမတို့အပတ်စဉ်တင်ဆက်ပေးတဲ့အစီအစဉ်တစ်ခုဖြစ်တဲ့ကျမရဲ့အစီအစဉ်ကိုဝင်းမင်းတင်ဆက်ပေးတဲ့ကျမရဲ့အစီအစဉ်မှာဒီကျမရဲ့အစီအစဉ်မှာဒီအော်တိုဝါလအကုန်ပိုင်းမှာပဲစေကျော်သက်စိတ်ကြလက္ခဏာဆိုတဲ့ဒီအစီအစဉ်တစ်ခုကိုတင်ဆက်ပေးခဲ့ပါတယ်။စေကျော်သက်တွေအတွင်းထဲမှာစိတ်သက်ကြနေတဲ့အခါမှာသူ့ရဲ့ပတ်ဝန်းကျင်နေနဲ့ဘလို့ဂရုပြုမိပြီးတော့ဒီကိစ္စကိုလှင်းလင်းမြင်းမြင်းဖြေရှင်းဖို့အတွက်ဆိုတာမျိုးဒီတက်ကြွနေတဲ့သူကိုကိုဝင်းမင်းမေးပြီးတော့တင်ပြထားတာဖြစ်ပါတယ်။ဒီမှာတော့ရှင်ဦးတန်းတင်ကသူ့ရဲ့ရှူတော့ကနေရေးလာတာမှာတော့စိတ်ချယောဂအများဆုံးဖြစ်တဲ့ကြောင်းနေအရွယ်ကလေးတိုင်းမိဘနဲ့ဆရာသမားတွေကချစ်ခင်ရင်းနှီးမှုနဲ့မဆက်ဆံမနဲ့အပေါ်ကြီးကနေပြောဆိုမှုတွေကပို့ပြီးတော့စိတ်ချယောဂကိုတွန်းအားပေးစေတယ်လို့ဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုဝင်မြလာပါတယ်ဟုတ်ကဲ့ပါဦးတန်းတင်အခုနားဆင်နေတဲ့တော့ရှင်နေကိုစားကျမကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ရှင်တော့ရှင်တယောက်မေးလာတဲ့မေးခွန်းတိုလေးကိုလည်းကျွန်မဖြေပေးချင်ပါတယ်။ကိုရဲပါ Messenger ကနေပြီးလှမ်းပေးတာပါ။ Messenger ကနေပြီးလည်းလှမ်းပြီးဖြေပေးပါမယ်နော်။ VOE ရဲ့ Person ကဏ္ဍကိုဘယ်လိုရှာလို့ရပါလဲတဲ့။ဟုတ်ကဲ့ဒီမှာကိုရဲကိုကျွန်မပြန်ပြီးမေးချင်တာကဒီအပတ်စဉ်ကဏ္ဍဆိုတာဘယ်နေရာမှာရှာခြင်းလဲဆိုတာကိုကျွန်မမေးချင်ပါတယ်။အကြောင်းရင်းကတော့ကျွန်မတို့ဒီမှာ VOE မြန်မာပိုင်းဝက်ဘ်စာမျက်နှာလည်းရှိတယ်လို့မျိုး VOE မြန်မာပိုင်းရဲ့ဒီ Facebook စာမျက်နှာလည်းရှိပါတယ်အဲ့တော့ဘယ်ဟာကိုတုံးတယ်ပုံမှန်မူတည်ပြီးတော့ကျမရဲ့အဖြေကတော့ကွဲပါလိမ့်မယ် တကယ်လို့ internet website voa မြန်မာပိုင်းရဲ့ internet website ပေါ်မှာရှာခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့အဲ့ bamis.voanews.com ဆိုတဲ့ကျမတို့ internet စာမျက်နှာကိုတွားလိုက်ပါအဲ့ကိုရောက်တဲ့အခါမှာပထမအဦးဆုံးတွေ့တွေ့ချင်းစာမျက်နှာမှာပဲအပတ်စဉ်ကဏ္ဍများဆိုတဲ့နေရာကိုတွေ့ပါလိမ့်မယ်ထိနှားမှာပါအဲ့ဒါကိုထိလိုက်တဲ့အခါမှာ radio လားဒါမှမဟုတ်ရင်လည်း tv လားရွေးချယ်လို့ရပါတယ်အဲ့မှာရေဒီယိုအပတ်စဉ်ခန္ဓာနဲ့ရုပ်မြင်သံကြားအပတ်စဉ်ခန္ဓာတွားပြီးတော့ရှာလို့ရပါတယ်เนาะရုပ်မြင်သံကြားအပတ်စဉ်ခန္ဓာဆိုတာကတော့ကျမတို့ဒီနေ့စဉ်တင်ဆက်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာရောပြီးတော့စနေတနင်္လာမှာဆိုရင်တော့ကျမတို့ကဒီလိုမျိုးရုပ်မြင်သံကြားအစီအစဉ်တွေကြီးပဲတန်းစီပြီးတော့လွှင့်တာမလို့အဲ့ကအစီအစဉ်တွေရောခန္ဓာတစ်ခုချင်းစီပြန်ပြီးတော့ခွဲပြီးတော့တင်ပေးထားပါတယ်ရေဒီယိုအစီအစဉ်တွေဆိုရင်လည်းကျမတို့မနေ့ညနေပိုင်းနေမှာအပတ်စဉ်ထုတ်လွှင့်တဲ့အစီအစဉ်တွေကိုရည်ညွှန်းတာဖြစ်ပါတယ်။အဲ့မှာအစီအစဉ်နာမည်အလိုက်ဥပမာဆိုရင်မြန်မာပြည်ကပေးစာများဓာတ်ရိုက်လေးလိုင်းအစီအစဉ်အဲ့တနေရာချင်းကိုတွားပြီးရွေးချယ်တဲ့အခါမှာဒီအပတ်စဉ်ထုတ်လွှင့်ပေးသွားတဲ့ခန္ဓာတွေကိုတော်တော်ကြကြာအထိပြန်ပြီးတော့ရှာပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ Facebook စာမျက်နှာမှာတော့အဲ့လိုမျိုးခန္ဓာတစ်ခုချင်းစီခွဲထားလို့မရပါဘူး။ဒါကြောင့်မို့နေ့အလိုက်ပဲဥမာကြာတာပြင်းနေဆိုရင်တော့ကြာတာပြင်းထုတ်လွှင့်ပေးတဲ့အပတ်စဉ်ခန္ဓာကိုတွားပြီးတော့နားဆင်လို့ရပါတယ်။ဒါမှမဟုတ်လည်းတနင်္ဂနွေနေ့ဆိုရင်တနင်္ဂနွေနေ့မှာထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍကိုရေဒီယိုအပတ်စဉ်ကဏ္ဍရုပ်မြင်သံကြားအပတ်စဉ်ကဏ္ဍကိုလည်းအဲ့ Facebook မှာအဲ့ရက်မှာတွားပြီးတော့ကြည့်ရှုလို့ရပါတယ်။အဟောင်းကိုပြန်ရှာမယ်ဆိုရင်တော့အဲ့ထုတ်လွှင့်ပေးတဲ့ရက်စွဲအထိရောက်အောင်လို့ပဲတဖြည်းဖြည်းချင်းနဲ့ပြန်ပြီးတော့အနောက်ဘက်ကိုပြန်လှိမ့်ပြီးတော့ရှာရမှာဖြစ်ပါတယ်ရှင်။ကျမဖြည့်ပေးတဲ့အဖြစ်ကပြည့်စုံမှုရှိလိမ့်မယ်လို့ထင်ပါတယ်နော်။နောက်မလဲတာရှင်းလဲပြန်ပြီးတော့ဆက်ရေးနိုင်ပါတယ်ရှင်။တော်ရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းအခုဆက်ပြီးတော့ထုတ်လွှင့်ပေးချင်ပါတယ်နော်။ဟန်ကိုဖြိုးဆိုတဲ့တော်ရရှင်ရေးလာတာပါ။စီးပွားရေးလုပ်ငန်းတွေမကောင်း၊အလုပ်ကိုင်းတွေလည်းမကောင်းလို့တော်တော်ဒုက္ခရောက်ကြရပါတယ်တဲ့။သူရင်ဖွင့်လာတာကိုနားဆင်ကြည့်ပါဦး
။မင်္ဂလာပါ။ဒီနှစ်ပိုင်းကာလမှာစီးပွားရေးလုပ်ငန်းတွေမကောင်းကြဘူးခင်ဗျာ။အခုလက်တလောအလုပ်လက်မဲ့တွေများနေကြတယ်။အလုပ်ခေါ်စာတွေနဲ့ဝန်ထမ်းတွေခေါ်နေကြပြီမဲ့ပေးထားတဲ့လိုအပ်ကားတွေကနေ့တွက်နဲ့တွက်ကြည့်ရင်တွက်ချေမကက်ကြလို့ဘယ်သူမှမလုပ်ချင်ကြဘူး။ကျွန်တော်ကစာပေါ်နှိပ်တိုက်မှအလုပ်လုပ်ပါတယ်။တခြားလုပ်ငန်းတွေကောင်းမှကျွန်တော်တို့လုပ်ငန်းတွေလည်းကောင်းမှာပါ။တချို့ပုံနှိပ်တိုက်တွေဆိုရင်စာပုံနှိပ်ရိုက်စရာအလုပ်မရှိလို့ဆက်တွေတောင်ရောင်းပြရတဲ့တိုက်တွေရှိပါတယ်။စီးပွားရေးဟာနိုင်ငံရေးနဲ့တော့ဆိုင်မထင်ပါနဲ့။ကျွန်တော်တို့နိုင်ငံမှာစီးပွားရေးကိုနိုင်အောင်နိုင်ငံတော်ကထိမထားနိုင်မှုဗျာ။ကျွန်တော်တို့နိုင်ငံမှာပြောင်းလဲတာတွေရှိသင့်သလောက်တော့ရှိကြပါရဲ့။မပြောင်းလဲတာကတော့အဝေးကိုသွားကြည့်စရာမလိုဘူး။လက်ရှိကိုယ့်ဘဝတွေကိုပဲကြည့်ရင်သိပါတယ်။စာဝေးနေရေးကကြက်တဲနေတယ်ဒါဟာအလုတ်ကင်တွေမကောင်းကြလို့ဖြစ်နေကြတဲ့ပြဿနာတစ်ခုပါ။
ဒါကတော့ဒီသောရရှင်ကစာရေးပြီးတော့ပြောလာလို့ပါ။စာမေးပဲနဲ့ကျမတို့စကားပြောပြတဲ့သောရရှင်တွေလည်းဒါမျိုးတွေပဲညီးလာကြတာတွေ့ရပါတယ်။ Facebook ပေါ်ကစာမျက်နှာပေါ်မှာလည်းအဓိကလူတွေကစာဝင့်နေရတဲ့တော်တော်ကိုမပြေမလည်နဲ့ရုန်းကန်နေရတဲ့အနေအထားတွေကိုရှင်းဖွင့်လာတာအများကြီးတွေ့နေရပါတယ်။ဒီလိုအခြေအနေတွေတိုက်ဆိုင်မှုရှိလို့ရှင်းဖွင့်ခြင်းနဲ့ဆိုရင်လည်း VOE ကိုစာရေးကြပါလို့ဖိတ်ခေါ်ချင်ပါတယ်နော်။သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်ကိုမကြောက်ရွံ့ပါပဲတေးလက်ဆောင်ထုတ်လွှင့်ပေးဖို့ရှိပါတယ်။ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာတေးသတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုဆက်ပြီးတော့မြန်မာဒေသသောရရှင်တွေအတွက်ရဲရောင်တည်ဆူထားတဲ့သတင်းလေးနဲ့ဖြောပြပေးကြပါတယ်ရှင်။ထွက်တာတော့နည်းနည်းလေးကြာသွားပါပြီ။ဒါပေမဲ့ဒီအသက်သွင်းပေးပါဆိုတဲ့သတင်းလေးကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော
်။အချိန်နိုင်တွေကောင်းပြောင်းပြစ်ချင်နေ။မဖြစ်နိုင်ခဲ့ရဲ့။ရာရာကိုလေ
ဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ဘုံနေရမလဲတောင်းထင်းကလူတွေမြင်လဲ။ချိန်မေးလို့ day say ဆောင်းငုံနေမှာ။ဘုံနေရတဲ့ကွာဝဲလို့နေပါစေကွယ်။ believe in me တောင်းတာလူနေတာ။
မရေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ကဘာဒရာထူးခြားဆမ်းများသတင်းများအစီအစဉ်ကိုကိုငင်းညန်းကမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပါမယ
်မေဃပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ကလက်တွန်းလဲဝီးချဲပေါ်မှာထိုင်နေရတဲ့အေရွန်ဖိုဒရင်ဟမ်တယောက်မတန်ပင်နဲ့စွမ်းနေဆိုတာကိုဂင်းနစ်ကဘာစံချိန်၃ခုချိုးပြီးပြလိုက်ပါတယ်သူကလက်တွန်းလေးနဲ့စကိတ်စီးသလိုစီးပြခဲ့ပြီးတော့ကမ္ဘာစံချိန်၃ခုကိုချိုးခဲ့တာပါကမ္ဘာအမြင့်ဆုံး quarter pipe drop လို့ပြောရမယ်စကိတ်စီးဖို့ဖန်တီးထားတဲ့စင်ဂျီရှော့ကနေလက်တွန်းလေးနဲ့ခုန်ချပြခဲ့သလိုအဲ့ဒီစင်ဂျီရှော့ကိုပဲလက်တွန်းလေးနဲ့တက်ပြီးတော့အဝေးဆုံးကိုခုန်ပြခဲ့တာပါနောက်ထပ်စံချိန်တစ်ခုကတော့စင်ဂျီရှော့ထိတ်ကိုလက်တွန်းလေးစီးတက်ပြီးထိတ်ကိုရောက်တဲ့အခါအမြင့်ဆုံးလက်တွန်းလေး hand plate လို့ခေါ်တဲ့လက်နဲ့စင်ဂျီရှော့ထိတ်မှာ၆ပြနိုင်တဲ့စံချိန်ကိုလည်းချိုးနိုင်ခဲ့ပါတယ်သူအမြင့်ဆုံးခုန်ပြခဲ့တဲ့စင်ဂျီရှော့ရဲ့အမြင့်က10မီတာရှိပါတယ်။ကမ္ဘာအဝေးဆုံးရောက်အောင်ခုန်နိုင်တဲ့အကွာအဝေးကတော့21မီတာကျော်ပါ။အေရွန်ဖိုသရင်ဟန်ကလည်းစံချိန်3ခုလုံးကိုချိုးနိုင်ခဲ့တဲ့အတွက်အလွန်ဝမ်းသာနေပါတယ်လို့ပြောပါရယ်ရှင
်။ဗြိတိန်နိုင်ငံက Ross Ashley တယောက်ဗြိတိန်တွန်းကိုပတ်ပြီး1800နီးပါးကို5လကြာရေကူးပြခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လ1ရက်နေ့ကစတင်ခဲ့တာဖြစ်ပြီးနိုင်လက်တန်အတိုင်းဗြိတိန်ကျွန်းကိုတပတ်လည်ကူးပြခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အပတ်တနင်္ဂနွေနေ့ကသူ့ရေကူးခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။အသက်33နှစ်အရွယ် Ross Ashley ဟာခုလိုရေကူးခဲ့တဲ့အတွက်ကမ္ဘာစံချိန်၄ခုကိုချိုးခဲ့တာပါ။ပင်လယ်ထဲမှာကမ္ဘာအကြမ်းဆုံးရေကူးပြတဲ့စံချိန်အင်္ဂလန်တောင်ပိုင်းကမ်းခြေတစ်လျှောက်ပထမအဆုံးရေကူးပြတဲ့စံချိန်နောက်ပြီးတော့အင်္ဂလန်တောင်ပိုင်းကနေမြောက်ပိုင်း Scotland အထိအများဆုံးရေကူးပြနိုင်တဲ့စံချိန်တွေအပြင်ဗြိတိန်ကျွန်းတပတ်လည်ကိုပထမအဆုံးကူးပြတဲ့စံချိန်တွေကိုတင်ခဲ့တာပါ Red Bull ကျွဲရိုင်းအချိုရီကထောက်ပံ့ကူညီခဲ့တာဖြစ်ပြီးရေကူးရာလမ်းတစ်လျှောက်မှာကုန်တင်သင်းမောတွေငမန်းတွေနဲ့ဂျယ်လီငါးတွေကိုလည်းရှောင်ကွင်းသွားခဲ့ရပါတယ်ဒီနေ့ကို12နာရီကြာရေကူးခဲ့ပြီး DH ကျန်းနဲ့ရာသီဥတုအေးဒဏ်တွေကိုခံစားခဲ့ရပါတယ်ပခုံးကဒဏ်ရာရေကူးဝစ်ဆုံပုတ်တိုက်မှုတွေကြောင့်ပုံပဲ့တာတွေဖြစ်ခဲ့သလိုရေငန်ကြောင့်ဒဏ်ရာတွေလည်းရခဲ့ပါတယ်
ပြည်ထောင်နိုင်ငံတောင်ပိုင်းချူလို့စမြုပ်ကလေးမှာပင်ကူဆက်ရုပ်ကြီးနဲ့လူတိုင်းနွားတစ်ပိုင်းမီလိုတော်တရဝါကြီးတကောင်ကိုမြို့ထဲမှာလမ်းလျှောက်ပြခဲ့ပါဗျ။ပြည်ထစ်လမ်းပေါ်ပြဆက်အဖွဲ့လာမရှင်းကဖန်တီးခဲ့တာဖြစ်ပြီးတော့ဒီဆက်ရုပ်ကြီးနှစ်ရုပ်ကိုနှစ်နှစ်ကြာတိစောက်ခဲ့ရပါဗျ။ပင်ကူဆက်ရုပ်ကြီးကိုအရီယန်လို့နာမည်ပေးချပြီးတော့မီလိုတော်ကြီးကိုတော့အက်စတိုရီယန်လို့နာမည်ပေးထားပါဗျ။ပင်ကူကြီးဟာအမြင့်53ပေရှိပြီးတော့ခြေထောက်တွေဆန့်လိုက်ရင်65ပေအထိရောက်ပါတယ်။ အလေးချိန်ကတော့38တန်ပါမီနိုတော်ကြီးကတော့46ပေမြင့်ပြီး59တန်လေးပါတယ်ဒီဆက်ရုပ်ကြီးနှစ်ခုလုံးကိုလူသားစင်ပေါင်းများစွာကထိ ंछ ုပ်လှုပ်ရှားရတာဖြစ်ပြီးတော့မျက်လုံးတွေနရွက်တွေကိုလည်းအဝေးထိန်ခလုံးနဲ့လှုပ်ရှားစေပါတယ်တောင်းဝင်လှုပ်ရှားဖို့ဆိုတာခနာကိုအစိတ်ပိုင်းအကုန်လုံးလှုပ်နေရမှာဖြစ်ပြီးတခခုမလှုပ်ရင်အလုံးမဖြစ်ဘူးလို့လာမချင်းအဖွဲ့ဝင်အင်မလီဘက်ဒက်စပီကပြောပါတယ်ဒီရုပ်ကြီးတွေကိုထူးလူးမျိုးကသူတို့အဖွဲ့ပြဆက်ရုံအစ်စ်ဖွင့်ပွဲအတွက်ပြသတာဖြစ်ပြီးတော့ Guardian of the Temple ဖျားကျောင်းဆောင်အဆောင်ကြီးများလို့နာမည်ပေးထားတဲ့ဇာတ်လမ်းမှာအသုံးပြုခဲ့ပါတယ်ရှင
်ဒူဂျာဆန်းများသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာလာမယ့်အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမှာပါလဲ
ရောရှိမြေပြတဖက်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေအခုဒီနိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်ကုလသမဂ္ဂဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုစီးစစ်ထားတဲ့ဒုက္ခသည်2000နေရာပြန်ရေးမှာဘလောက်ထိချေချောမှုဝေးရှိမလဲဒေသအတွင်းနှစ်ဖက်လူမှုတိုင်ဝမ်ကြားတဟဆတာဖြစ်ဖြစ်နေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်တယ်လဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင် Daily Life Season ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823994ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်တော်ရရှိတွေကိုကြိုဆိုပါရစေခင်ဗျာ။
အင်္ဂါည VOA တိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ VOA ကနေမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ24 40 51တို့မှာဖမ်းယူနားဆင်နေကြပါတယ်ခင်ဗျာအခုတော့ကြန့်ရှိနေသေးတဲ့အချိန်တော်အတွင်းမှာသတင်းကြီးညုပ်ကိုမတ်တင်ကြီးထက်ကပြောပြမှာပါ
ဘာလ17ရက်နေ့17နာရီအချိန်ဟာဆိုရင်တော့ပထမကဘာစစ်ကိုအဆုံးသတ်ခဲ့တဲ့နှစ်ပေါင်း100တည်တည်ပြီးခဲ့ပြီဖြစ်ပါတယ်။ဆက်အတွင်းသေဆုံးခဲ့ရသူလူသားပေါင်းများစွာကိုအောက်မေ့သတိရတဲ့အနေနဲ့နိုင်ငံပေါင်း80ကခေါင်းဆောင်တွေပြင်သစ်နိုင်ငံ RDTM မဟုတ်ဦးမှာစုစည်းခဲ့ကြပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့နောက်ဆုံးမှရောက်လာခဲ့ကြတာပါ။ခေါင်းဆောင်နှစ်ဦးတို့လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနယ်မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တော်မီကိုနှိမ့်သက်နိုင်ဖို့ပြည်နယ်မိသက်တပ်ဖွဲ့ဝင်တွေကြိုးပမ်းနေကြပါတယ်။ဒီနှစ်တော်မီလောင်ကျွမ်းမှုဟာအဆိုးဆုံးနေတဲ့ကတစ်ခုဖြစ်ပြီးတော်မီကိုသိပ်မကြခင်အချိန်အတွင်းနှိမ့်သက်နိုင်မယ့်အနေအထားမရှိဘူးလို့လည်းအမျိုးသားမိုးလေဝသဌာနကပြောဆိုထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကမိလောင်ကျွမ်းမှုအတွင်းသေဆုံးသူရှုအလောင်း14လောင်းကိုစနေနေ့ကထပ်မံတွေ့ရှိခဲ့တယ်လို့လည်းအာဏာပိုင်တို့ကပြောဆိုထားပါတယ်။ရိုဟင်ဂျာရေထာနေပြန်ရေးအတွက်မြန်မာဘက်ကအစင်းနဲ့ရှိနေပြီလို့ဒီကနေ့တနင်္ဂနွေနေ့မှာပြောဆိုသွားပါတယ်။ဒါပေမဲ့ဒီကေတန်းလက်တွေထာနေပြန်ရေးကတော့ဘင်္ဂလားဒေ့ရှ်ဘက်ကလက်တွေဆက်လုံမှာဖြစ်မယ်လို့လည်းပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကပထမဆုံးအထုပ်ထာနေပြန်ရေးလုပ်ငန်းစဉ်ကိုလာမယ့်ခြားသာပြည်နေ့နိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ပထမအထုပ်ထာနေပြန်မဲ့လူပေါင်း1250ယောက်ထဲကနေတရက်ကိုလူပေါင်း150နှုန်းနဲ့15ရက်ကြာလက်ခံရေးလုပ်ငန်းစဉ်ကိုဆောင်ရွက်သွားမယ်လို့မြန်မာအစိုးရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ထာနေပြန်လာမဲ့သူတွေကိုတော့မောင်တော်မြို့နယ်ငခုရနဲ့တောင်ပြိုလက်ဝဲမြို့တို့မှာလက်ခံမှာဖြစ်ပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွမွန်ဖြစ်ပါတယ်။အတန်လွှင့်အင်ဂျင်နီယာကတော့Mikhail Dubinsky ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ line no meter 25 32 51နဲ့ line length meter 190တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သူတို့ရှင်များအားလုံး Bay and Dear ကင်းဝေးကြပါစေအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.